Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်းပါခင်ဗျာ New American တိုင်းရဲ့2023ခုနှစ် November 20ရက်နေ့တနင်္လာနေ့မနက်ခင်း Radio Season တွေကို American ပြောင်းစု Washington DC မြို့တော်ကနေပြီးတော့တိုက်ရိုက်ထုတ်လွှင့်နေပါတယ်မြန်မာစံတော်ချိန်မနက်6နာရီကနေပြီးတော့9နာရီထုတ်လွှင့်ပေးသွားမယ့် Season တွေကိုလိုင်းဒိုမီတာ3249နဲ့လိုင်းလာမီတာ190တို့ကနေပြီးတော့ဖမ်းယူနှဆက်နိုင်ပါတယ်ဒီမနက် Season မှုကကျွန်တော်တားညွှန်ပါပါ
ကာဇာကရှီဖာဆေးရုံအောက်မှာမြေအောက်လိုင်းကောင်းတွေ့ရလို့အစ္စရေးစစ်တပ်ကတနင်္ဂနွေနေ့ကပြောပါတယ်ပါလက်စတိုင်းအာဏာပိုင်အဖွဲ့နဲ့မွတ်စလင်အများစုနိုင်ငံ၄နိုင်ငံကနိုင်ငံခြားဝင်ကြီးတွေဟာတနင်္လာနေ့အင်္ဂါနေ့တွေမှာတရုတ်နိုင်ငံလာရောက်ဖို့ရှိတယ်လို့တရုတ်ကကြေညာပါတယ်ယီမန်နိုင်ငံကဟူဒီသဘုံတွေဟာအစ္စရေးနဲ့ချိန်ဆက်နေတဲ့တင်မောတစင်ကိုဖမ်းဆီးလိုက်ပြီးတင်မောသား25ယောက်ကိုတနင်္ဂနွေနေ့ကပြန်ပြီးဆွဲလိုက်ပါတယ်
အခုလိုနောက်ဆုံးရသတင်းတွေပြင်လောက်ကင်ထဲမှာပိတ်မိနေတဲ့နိုင်ငံသား290ကျော်ကိုတရုတ်နိုင်ငံကတဆင့်ကယ်ဆယ်ခေါ်ယူခဲ့တဲ့ဆိုတဲ့သတင်းပြပုချက်ကိုလည်းတင်ဆက်ဖို့ရှိပါတယ်။ဒီနောက်ပတ်စဉ်စီစဉ်တွေဖြစ်တဲ့မြမဒီမိုကရေစီရေးရာဆွေးနွေးကမ်းကမ္ဘာမြမမီဒီယာမြင်ကွင်းမြမပြည်မပေးစာများမြင်ကွင်းကျဲမှတ်စုနဲ့ထူးခြားဆန်းပြသတင်းများကိုထုတ်လွှင့်တင်ဆက်ဖို့ရှိပါတယ်။အခုလိုနောက်ဆုံးရနိုင်ငံသားသတင်းတွေကိုဥတ္တမောင်တန်းကနေပြီးတော့ပြောပြပေးမှာဖြစ်ပါတယ်ခင်ဗျာ
။ကာဇာကရှီဖာဆေးရုံအောက်မှာမြောက်လိုင်ကောင်းတွေတွေ့တယ်လို့အစ္စရေးစစ်တပ်ကတင်းငွေနေကပြောပါတယ်။ဆေးရုံရဲ့အောက်10မီတာအနက်မှာ55မီတာရှိတဲ့လိုင်ကောင်းကိုအစ္စရေးတပ်တွေကတွေ့ရှိခဲ့တယ်လို့ကြေညာချက်မှာပြောပါတယ်။ဒီလိုင်ကောင်းရဲ့အဆုံးမှာပောက်ကွဲဒဏ်ခံတကားရှိနေတယ်လို့လည်းကြေညာချက်ကဆိုထားပါတယ်။အမေရိကန်ဘေးစကားတွေနဲ့မြောက်မှာသိမ်းထားတဲ့သူတို့ပိုင်ဆိုင်မှုတွေစီအစ္စရေးတပ်ဖွဲ့တွေမဝင်နိုင်အောင်ဒီလိုတကားမျိုးကိုဟားမတ်အကြမ်းဖက်အဖွဲ့တွေကအသုံးပြုကြတယ်လို့ကြေညာချက်မှာပြောပါတယ်။ဒီကြေညာချက်နဲ့အတူကွန်ဂရက်စ်အမိုးကုန်းနဲ့လမ်းတွေကိုပြထားတဲ့လိုင်ကောင်းဗီဒီယိုကိုလည်းအစ္စရေးစစ်တပ်ကထုတ်ပြန်လိုက်ပါတယ်။အစ္စရေးကလေကြောင်းကတိုက်ခတ်ရာမှာဂါဇာမှာရှိတဲ့ကုလသမဂ္ဂကယ်ဆယ်ရေးနဲ့လုပ်ငန်းများဆိုင်ရာဌာန UNRWA ရဲ့အကြောင်းအကျောင်းကို24လရည်အတွင်းထိမှန်ခဲ့တဲ့အတွက်အကြီးအကျယ်ထုံးထုံလုပ်ပြီးပါတယ်လို့ကုလသမဂ္ဂတွေးမှုချုပ်အန်တိုနီယိုဂူတရက်စ်ကတနင်္ဂနွေနေ့မှာကြေညာချက်ထုတ်ပြန်လိုက်ပါတယ်။ဂါဇာဟားမတ်အစိုးရကလည်းအခုထိစစ်ပွဲမှာတိုက်ဆုံသွားခဲ့တဲ့ပါလက်စတိုင်း13000ရှိသွားခဲ့ပြီး3000ကျော်ဒဏ်ရာရရှိခဲ့တယ်လို့ကြေညာချက်ထုတ်ပြန်လိုက်ပါတယ်။တိုက်ဆုံစစ်မှာကလေး9500ကျော်ပါဝင်တယ်လို့အမျိုးသမီး3500ကျော်လည်းပါဝင်တယ်လို့ဆိုပါတယ်။ဟားမတ်တွေဖမ်းသွားတဲ့တရားခံနှုတ်မြောက်ရေးသဘောတူညီချက်ကတိုးတက်မှုရှိနေပြီးလက်တွေ့ပြဿနာလေးတွေကိုဖြေရှင်းအောင်ပဲကြံ့နေလို့ဂျာဝင်ညီနိုင်နေတဲ့ကာတာနိုင်ငံတာဝန်ရှိသူတွေကပြောပါတယ်။ပါလက်စတိုင်းအနာပိုင်အဖွဲ့နဲ့မွတ်စလင်နိုင်ငံ၄နိုင်ငံကနိုင်ငံခြားရေးဝန်ကြီးတွေဟာတနင်္လာနေ့နဲ့အင်္ဂါနေ့တွေမှာတရုတ်ပြည်ကိုလာရောက်ကြလိမ့်မယ်လို့တရုတ်ကကြေညာလိုက်ပါတယ်။ဆော်ဒီအာရေဗျ၊ဂျော်ဒန်၊အီဂျစ်နဲ့အင်ဒိုနီးရှားနိုင်ငံကနိုင်ငံခြားရေးဝန်ကြီးတွေအပြင်အစ္စလမ်ပူးပေါင်းဆောင်ရွက်ရေးအဖွဲ့ OIC အတွင်းမှုချုပ်လည်းပါဝင်မှာဖြစ်တယ်လို့တရုတ်နိုင်ငံကဆိုပါတယ်။လက်ရှိပါလက်စတိုင်းအစ္စရေးပဋိပက္ခပြည်ညင်းရေးအရက်သားများကာကွယ်ရေးနဲ့ပါလက်စတိုင်းပြဿနာတရားမျှတစွာဖြေရှင်းရေးကိုရှေ့ရှုပြီးဒီခီးစဉ်အတွင်းမှာတရုတ်နိုင်ငံဟာအာရဗ်နဲ့အစ္စလမ်တိုက်ပြည်တွေကနိုင်ငံခြားရေးဝန်ကြီးများပူးတွက်ကိုယ်စားလှယ်အဖွဲ့နဲ့နက်နက်ဆိုင်ဆိုင်ဆွေးနွေးပေါက်ဆက်ညီနိုင်မှာဖြစ်တယ်လို့တနင်္ဂနွေနေ့မှာတရုတ်နိုင်ငံခြားရေးဝန်ကြီးဌာနပြောရေးဆိုခွင့်ရှိသူမောင်နှင်းကကြေညာချက်မှာပြောပါတယ်။တရုတ်ဟာအစ္စလမ်အဖြစ်ပါလက်စတိုင်းဘက်ကိုညွတ်ပြီးအစ္စရေးပါလက်စတိုင်းနိုင်ငံနှစ်နိုင်ငံထူထောင်ရေးကိုထောက်ခံထားပါတယ်။ညီညာရေးအတွက်ကျွန်တော်တို့စူးစမ်းနေကြတဲ့အတိုင်းဂါဇာနဲ့နောက်ဖက်ကမ်းဟာအစိုးရဖွဲ့စည်းတိစောက်ပုံတရားထက်အောက်မှာပြန်လည်ညီညွတ်ကြပြီးနောက်ဆုံးပြန်လည်သက်ဝင်လှုပ်ရှားလာမယ်။ပါလက်စတိုင်းအာဏာပိုင်အဖွဲ့အောက်မှာရှိရပါမယ်လို့အမေရိကန်တံပရဂျိုးဘိုင်ဒန်ကဝါရှင်တန်ပို့စ်သတင်းစာကြီးမှာနိုဝင်ဘာလ18ရက်နေ့ကဆောင်းပါးရေးသားခဲ့ပါတယ်။လွတ်လပ်တဲ့ပါလက်စတိုင်းနိုင်ငံထူထောင်ရေးကို UNP ပါလက်စတိုင်းအာဏာပိုင်အဖွဲ့ကိုဖွဲ့စည်းခဲ့တာဖြစ်ပေမဲ့2008ခုနှစ်မှာဟားမတ်စ်ကအကြမ်းဖက်ပြုတ်ချခဲ့တာဖြစ်ပါတယ်။ယီမန်နိုင်ငံကဟူသီတပုံတွေကပင်လယ်နီရေကြောင်းသွားလာရေးလမ်းမှာအစ္စရေးနဲ့ချိတ်ဆက်နေတဲ့တင်မောတစ်စီးကိုဖမ်းဆီးလိုက်ပြီးတင်မောတာ25ယောက်ကိုတနင်္ဂနွေနေ့ကပြန်ပေးဆွဲလိုက်ပါတယ်။ဒီတမောတွေကိုအစ္စလမ်ဘာသာရဲ့တမိုးတွေနဲ့ညီဆက်ဆံသွားမယ်လို့ဟူသီတပုံတွေကပြောပေမဲ့ဒါကဘာဆိုလိုလဲဆိုတာကိုတော့မရှင်းနိုင်ပါဘူး။အစ္စရေးဝန်ကြီးချုပ်ယုံကတော့အခုလိုသိမ်းဆည်းလိုက်တာကိုအီရန်အကြမ်းဖက်လုပ်ရဖြစ်ပြောဆိုလိုက်ပြီးတကမ္ဘာလုံးအကျိုးဆက်ရှိလာမဲ့ဆိုဝါလာတဲ့လုပ်ရဖြစ်တယ်လို့ပြောလိုက်ပါတယ်။အစ္စရေးဟားမတ်အဖွဲ့အားရေချောင်းသွားလာရေးပက်ပြန်လာပြီးလားလို့စိုးရိမ်လာကြတဲ့အတိုင်းအစ္စရေးတွေပိုင်နဲ့ဒါမှမဟုတ်အစ္စရေးနဲ့ချိတ်ဆက်နေတဲ့တင်မောတွေကိုနိုင်ငံကရေးပြင်မှာဆက်လက်ပြစ်မှတ်ထားသွားမယ်လို့ဟူဒီတပုံတွေကကြေညာလိုက်ပါတယ်။အခုဟူဒီတပုံတွေတင်လိုက်တဲ့တင်မောကို Reka Carriers Company ကပိုင်ပြီးဒီကုမ္ပဏီကိုတီထောင်ခဲ့သူကတော့အစ္စရေးကအချမ်းသာဆုံးတတိယတွေထဲကတယောက်ဖြစ်တဲ့ Rami Unger ဖြစ်ပါတယ်။ဒါပေမဲ့တင်မောလားတွေထဲမှာ Israel တယောက်မှမပါပဲ Bulgaria, Philippines, Mexico နဲ့ Ukraine အပါအဝင်နိုင်ငံပေါင်းစုံကသင်္ဘောသားတွေဖြစ်ကြပါတယ်
ကန်တဲ့မနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နိုင်ကနေ9နိုင်အထိလိုင်းထိုမီတာ32 kHz 633နဲ့6383ညလိုင်းထိုမီတာ49 kHz 6153ညပထမနိုင်ဝက်မှာလိုင်းနက်မီတာ190 kHz 1505တို့ကနေပြထုတ်လွှင့်ပေးနေပါတယ်ရှင
်တနေ့နိုင်မနေ့သတင်းတွေကို VOA ကဆက်လက်တင်ပြကြေညာနေတာပါဟာမတ်စာကြီးထိုးစစ်ကိုထောက်ခံတဲ့နဲ့ပတ်သက်လို့အမေရိကန်သမ္မတဂျိုးဘိုင်ဒန်နဲ့အမေရိကန်လွှတ်တော်ဟာမကြုံစဘူးဖက်ဒရယ်အစိုးရဝန်ထမ်းတွေရဲ့တောင်းဆိုချက်တွေနဲ့ရင်ဆိုင်နေကြရပါတယ်။နိုင်ငံဝန်ကြီးဌာနကနေ NASA အကသလေ့လာရေးဌာနအထိဖက်ဒရယ်အစိုးရနဲ့လွှတ်တော်ဝန်ထမ်းတွေဟာအဖွဲ့ပေးစာတွေကိုလက်မှတ်ထိုးနေကြတယ်လို့သတင်းတော်တွေနဲ့ပြောဆိုအများပြည်သူနဲ့ဝတ်ပြုစုတောင်းပွဲတွေမှာပါဝင်နေကြတာပါဒီလိုလောက်ကြသူတွေကဟာမတ်ရဲ့အစ္စရေးတိုက်ပွဲမှာအပြစ်ခတ်ရဆဲရေးမူဝါဒချမှတ်ဖို့အမေရိကန်အစိုးရနဲ့လွှတ်တော်ကိုတောင်းဆိုနေကြပါတယ်။ဖက်ဒရယ်ဌာန30ကျော်ကဝန်ထမ်း650ကအိတ်ဖွင့်ပေးစာတစ်စောင်ကိုလက်မှတ်ထိုးခဲ့ကြတယ်လို့အဲ့ဒီအိတ်ဖွင့်ပေးစာအတွက်စီးရုံးလှုပ်ရှားသူတွေကပြောကြပါတယ်။နောက်ပေးစာစောင်ကိုလည်းအမေရိကန်အစိုးရရဲ့နိုင်ငံခြားရေးအကူအညီပေးဌာန USAID ဝန်ထမ်း1000ကျော်ကလက်မှတ်ထိုးခဲ့ကြတာပါ။လွှတ်တော်ကကျွန်တော်တို့ဆရာအများစုကသူတို့ကိုစားပြုတဲ့လူလူကိုနားမထောင်ကြပါဘူးလို့တွတ်တော်ဝန်ထမ်းတယောက်ကဒီလဆန္ဒပြပွဲတစ်ခုမှာတက်ရောက်လာသူတွေကိုပြောကြခဲ့ပါတယ်။လူလူသဘောထားစစ်တမ်းတွေမှာလည်းသဘောထားတင်းမာတဲ့အစ္စရေးလက်ရာအစိုးရအပေါ်စိတ်မချမ်းသာတဲ့သဘောထားတွေပေါ်ပြလာကြတာကိုလည်းအတွေ့အပို့ပြီးလာများလာနေပါတယ်။ plastic ကြောင့်ပတ်ဝန်းကျင်ညစ်ညမ်းတာထိန်းချုပ်နိုင်မဲ့ကမ္ဘာပထမဆုံးသဘောတူညီချက်ရရှိအောင်ကုလသမဂ္ဂကတတိယအထုံညီနိုင်ဆွေးနွေးခဲ့ရမှာအဆိုပြုချက်900ကျော်ကိုရရှိခဲ့တယ်လို့ဆွေးနွေးပွဲတက်ရောက်ကြသူတွေကတင်းငွေတွေနေ့ကပြောကြပါတယ်။ INC 3လို့အတူသိကြတဲ့ဒီတစ်ပတ်ကြာဆွေးနွေးပွဲကိုကင်ညာနိုင်ငံရဲ့မြို့လိုနိုင်ရိုဘီမှာကျင်းပခဲ့တာပါ။လမ်းမင်းနေ့အကုန်နောက်ဆုံးထားပြီး plastic ထိန်းချုပ်ရေးသဘောတူညီချက်တရက်ကိုရရှိအောင်ညီနိုင်ကြရမှာဖြစ်ပါတယ်။ plastic အပိုက်တွေကတတိကိုတန်ပေါင်းတန်400ထွက်နေတာပါ။ပထမဆုံးဘူကျန်းထွက်ရှိရေးဆိုတဲ့အဓိကရည်မှန်းချက်အရဆိုလို့ရှိရင်အခုစီးပွဲကကျဆုံးတာဖြစ်ပါတယ်လို့ Greenpeace ကိုယ်စားလှယ်အဖွဲ့ခေါင်းဆောင် Graham Forbes ကပြောပါတယ်။တင်သွင်းလာတဲ့အဆိုပြုချက်အရေးအတွက်ကိုကြည့်ပြီးဒါကကတောင်းကနစ်ဖြစ်နေတာကိုပြပါတယ်လို့လည်းသူကဆိုပါတယ်။နိုင်ငံတကာသဘောတူညီချက်က plastic ကိုအကြိမ်များစွာအသုံးပြုနိုင်ရေးအဓိကထားတင်တယ်လို့ Russia နဲ့ Saudi Arabia ပါဝင်ရေနံနဲ့ဓာတ်ုထုတ်လုပ်သူတွေကဆိုကြပါတယ်။ဒါပေမဲ့ဘောပဝန်းကျင်အရေးလှုပ်ရှားသူတွေနဲ့တချို့အစိုးရတော့ပထမဆုံး plastic ထုတ်လုပ်မှုကိုအများကြီးရှော့ချတင်တယ်လို့ပြောပါတယ်။နောက်နှစ်မှာသဘောတူညီချက်ရရှိသည့်အထိဆွေးနွေးပွဲကိုနောက်ထပ်နှစ်သုတ်ဆက်လက်ကျင်းပရအောင်ပါပါ။ American သမ္မတဟောင်းဂျီမီကာတာရဲ့ဇနီးရိုစတင်ကာတာဟာအသက်96နှစ်အရွယ်မှာတင်းငွေတွေနဲ့နေ့လည်ကကွဲလွန်သွားခဲ့ပါတယ်။သူတို့နှစ်ယောက်ဟာနှစ်ပေါင်း89နှစ်ပေါင်းဖက်ခဲ့တဲ့ဇနီးမောင်နှံဖြစ်ကြပါတယ်။သားသုံးယောက်သမီးတယောက်ကြံခဲ့ပါလေဂျီမီကာတာဟာအမေရိကန်သမ္မတတွေထဲမှာအသက်အရှည်ဆုံးသမ္မတဖြစ်တယ်လို့ရူစလင်ကာတာကလည်းဘက်စ်ထရူမန်ရဲ့နောက်ဒုတိယအသက်အရှည်ဆုံးသမ္မတကတော်ဖြစ်ပါတယ်ရူစလင်ကကျွန်တော်ရဲ့အကောင်းဆုံးတငယ်ချင်းမှာကျွန်တော်ရဲ့အပြီးပြည့်စုံဆုံးကိုးပွားလည်းဖြစ်ပါတယ်ကျွန်တော်ဘဝမှာဩစာအညောင်းဆုံးပုဂ္ဂိုလ်လည်းဖြစ်လိမ့်မယ်ထင်ပါတယ်လို့သမ္မတဟောင်းဂျီမီကာတာကပြောပါတယ်ဂျီမီကာတာသမ္မတဖြစ်စဉ်ကအစိုးရဖွဲ့စည်းဖွဲ့စည်းဝေးတွေကိုရိုစလင်ကာတာလည်းတက်ရောက်လို့ရှိပြီးဂျီမီကာတာရဲ့လက်ထောက်တွေကသူမကိုတွဲဖက်သမ္မတလို့ခေါ်ကြတာပါရိုစလင်ကာတာရဲ့နိုင်ငံရေးဗီဇာကဂျီမီကာတာရဲ့နိုင်ငံရေးဗီဇာထက်ပိုပြီးကောင်းပါတယ်လို့သူတို့ကဆိုကြပါတယ်ရိုစလင်ကာတာကဂျီမီကာတာထက်နိုင်ငံရေးပိုဆန်တာကိုလည်းသူတို့နှစ်ယောက်လုံးကသဘောတူကြပါတယ်လူခွေရေးချိုးဖောက်မှုတွေအတွက်လက်တင်အမေရိကကဆက်အနာရှင်တွေကိုစီရဲအကူအညီနဲ့တခြားအကူအညီတွေပေးတော့မယ်မဟုတ်ဘူးဆိုတဲ့သတင်းစကားပြောဖို့သမ္မတဂျီမီကာတာလွတ်လိုက်ခဲ့တဲ့သူကတော့သူစနီးရူစလင်ကာတာဖြစ်ပါတယ်။ကျမရင်းနဲ့တက်ကြီးရွယ်တို့ရဲ့ပြဿနာဟာရူစလင်ကာတာစိတ်ဝင်စားခဲ့တဲ့မူဝါဒနယ်ပယ်တွေဖြစ်ကြပါတယ်ခင်ဗျာ
။နိုဝင်ဘာလ20ရက်နေ့တနင်္လာနေ့မနေ့နိုင်ငံတကာသတင်းတွေကိုဥတ္တမောင်တန်းပြောပြသွားတာဖြစ်ပါတယ်ခင်ဗျာ။view American တန်ကနေပြီးဆက်လက်တန်လှည့်နေပါတယ်ခုတော့သတင်းပေးပို့ချက်တွေပတ်စဉ်စီစဉ်နေလှည့်ကြလာပါပြီအရင်ဆုံးတော့သတင်းပေးပို့ချက်တစ်ပုဒ်ကိုတင်ဆက်ပေးပါမယ် မြန်မာနိုင်ငံရဲ့ရှမ်းပြည်နယ်မြောက်ပိုင်းလောက်ကန်မြို့မှာပိတ်မိနေတဲ့ထိုင်းနိုင်ငံသား266ဦးအပါအဝင်နိုင်ငံသားစုစုပေါင်း283ဦးကိုထိုင်းတရုတ်မြန်မာသုံးနိုင်ငံပူးပေါင်းကယ်ဆယ်ခဲ့ရမှာနိုဝင်ဘာလ19ရက်နေ့မှာတော့တရုတ်နိုင်ငံယူနန်ပြည်နယ်ကူမင်းမြို့ကိုရောက်ပါတယ်။အဲဒီကနေတဆင့်ထိုင်းလီဂျောင်းလိုင်းနဲ့ထိုင်းလီဂျောင်းလိုင်းနှစ်ခုနဲ့နိုဝင်ဘာလ20ရက်နေ့မှာရောက်ရှိလာမှာဖြစ်တယ်လို့ထိုင်းဒုရဲချုပ်ကသတင်းစာရှင်းလင်းပွဲမှာပြောသွားပါတယ်။ဒီသတင်းကိုတော့ VOA သတင်းတောက်မတ်အေးမှသတင်းပေးပို့ထားပါတယ်ခင်ဗျာ။
မြန်မာနိုင်ငံရှမ်းပြည်နယ်လောက်ကိုင်စစ်ပွဲတွေကြားပိတ်မိနေတဲ့ထိုင်းနိုင်ငံသား266ဦးဖိလစ်ပိုင်နိုင်ငံသား6ဦးစင်ကာပူနိုင်ငံသား2ဦးစုစုပေါင်း283ဦးတို့ဟာလောက်ကိုင်မြို့ကစာတင်ကျောင်းတစ်ခုမှာမြန်မာစစ်တပ်ရဲ့အဆောင်အကျန့်နဲ့ထိန်းသိမ်းထားခဲ့တာပါသူတို့အားလုံးကိုသုံးနိုင်ငံအာဏာပိုင်တွေပူးပေါင်းပြီးနိုဝင်ဘာလ19ရက်နေ့မှာမြန်မာဘက်ကနေတရုတ်နယ်စပ်ကိုပို့ပေးခဲ့ပါတယ်ဒီနောက်သူတို့ကိုတရုတ်အာဏာပိုင်တွေကယူနန်ပြည်နယ်ကုမင်းမြို့ကိုခေါ်ဆောင်သွားခဲ့ပါတယ်အဓိကနေတဆင့်ထိုင်းအစိုးရဟာလေယာဉ်နှစင်းနဲ့စောင့်နေပါတယ်ထိုင်းနိုင်ငံဘက်ကလိုင်းယွန်းနဲ့ Air Asia လေကြောင်းလိုင်းကလေယာဉ်နှစင်းနဲ့စောင့်နေတာပါနိုဝင်ဘာလ20ရက်နေ့မှာတော့ထိုင်းနိုင်ငံကိုခေါ်ဆောင်လာမှာဖြစ်တယ်ဆိုပြီးထိုင်းဒုရဲချုပ်စုရချေဟပ်ဖန်ကသတင်းတောက်တွေကိုအခုလိုပြောသွားခဲ့ပါတယ
်
အခုဆိုရင်မြန်မာအစိုးရကလည်းကူညီပြီးလမ်းကြောင်းဖွင့်ပေးခဲ့ပါတယ်တရုတ်အစိုးရကလည်းပူးပေါင်းခဲ့ပါတယ်ထိုင်းနိုင်ငံသားတွေကိုကယ်တင်နိုင်ခဲ့တာဟာသုံးနိုင်ငံအစိုးရတွေပူးပေါင်းကူညီလှုပ်ဆောင်ပေးခဲ့တာကြောင့်အဆင်ပြေချုံးမွေ့ခဲ့တာဖြစ်ပါတယ်မိသားစုဝင်တွေအနေနဲ့စိုးရိမ်ပူပန်မှုတွေမဖြစ်ကြဖို့အခုလိုမျိုးထိုင်းနိုင်ငံသားတွေကယ်တင်ရေးကုန်ကျစရိတ်ကိုလည်းထိုင်းအစိုးရကတာဝန်ယူသွားမှာဖြစ်ကြောင်းကိုလည်းထိုင်းဘာသာနဲ့ပြောဆိုသွားခဲ့ပါတယ်မကြခင်ပြန်ရောက်လာတော့မဲ့283ဦးကိုလည်းမိသားစုဝင်ထံကိုပြန်လည်မအံ့နိုင်ခင်မှာလိုအပ်တဲ့စစ်ဆေးမှုတွေပြုလုပ်သွားမှာဖြစ်ပြီးအမှန်တကယ်လူကုန်ကူးခံရသူတွေနဲ့မှုကင်းတွေကျူးလွန်ထားသူတွေကိုခွဲခြားပြီးစစ်ဆေးသွားမှာဖြစ်တယ်လို့လည်းဆိုပါတယ်။အွန်လိုင်းလိမ်လည်ခိုင်းနေမှာဝင်ရောက်လုက္ကိုင်းနေသူတွေထိုင်းနိုင်ငံအတွင်းပြစ်မှုကျူးလွန်ထားသူတွေကိုတော့တရားဥပဒေအရအရေးယူသွားမှာဖြစ်ကြောင်းထိုင်းအာဏာပိုင်တွေကပြောဆိုခဲ့ပါတယ်ရှင်
။မအေးမှာပြောဆိုသွားတာဟာနောက်ထပ်သတင်းဆောင်မတစ်ပုဒ်ကိုတင်ဆက်ပေးပါမယ်။မလေးရှားကဒီမြို့ပြလူမှုတိုင်ဝမ်အတွက်မှာခြေလက်အငွေ့သက်တွေကိုထည့်သွင်းလာကြပါတယ်။အိမ်ပြင်မှာတသက်ရရာရှိစေဖို့အတွက်မြို့ပြနေထိုင်သူတွေကြိုးပမ်းလာကြတာနဲ့အတူပဲစုပေါင်းဥယျာဉ်အများပြားလည်းထွက်ပေါ်လာပါတယ်။ Dave Grindelwald ရဲ့သတင်းဆောင်မကိုမတ်တင်ကြီးထိုက်ပြောပြပေးပါပါ
။မလေးရှားရဲ့အကြီးဆုံးမြို့ကွာလာလမ်ပူးမြို့ပြင်ကတစ်ပင်တွေချမ်းမှာတရကားလောက်ချဲတဲ့စုပေါင်းဥယျာဉ်ရှိပြီးအဲ့ဒီမှာဆိုရင်အုံဒီကနေခင်းသည့်အချိလက်လက်ဆက်ဆက်အသီးနှံတွေနဲ့ဟင်းသည့်ဟင်းရွက်တွေရှိပါတယ်။တခါကလူတွေရှောင်ရတဲ့အဲ့ဒီနေရာဟာမယုံနိုင်စရာပြောင်းလဲသွားလားလို့ရက်ွက်မှနေသူတွေကပြောပါတယ်။စုပေါင်းဥယျာဉ်အချိကဲမိုဟာမက်ဟာလင်က
လူလူမေမန
်အရင်ကဆိုရင်ဒီနေရာကအတော်ဆိုးပါတယ်။အပိုက်တွေအပြည့်နဲ့ခြင်တွေပေါ့ပြီးငွေရစေးသုံးသူတွေလည်းရှိပါတယ်
။2015ခုနှစ်အတွင်းဒီနေရာကိုအသွင်ပြောင်းကိုဆက်ခဲ့တဲ့ပထမဆုံးနေ့ကလေးကမိုဟာမက်ဟာလင်ပါဝင်ဆောင်ရွက်ခဲ့တာပါဝင်ဝင်နဲ့အများစုရက်ခွက်ကလူတွေစုပေါင်းပြီးအဲ့ဒီနေရာကအမိုက်တွေရှင်စုပေါင်းဥယျာဉ်တစ်ခုဖြစ်ဖို့အသွင်ပြောင်းခဲ့တာလို့သူကပြောပါတယ
်ကာစင်ပေါ်အာဒတာတောင်းတို့
အခုတော့လူတွေကအားလက်ချိန်မှာဒီကိုလာပြီးလက်ချိန်ကန်လောက်ကြပါတယ်။တဘာဝတာယာမှုကိုလာကြည့်ပြီးဓာတ်ပုံရိုက်ကြပါတယ်။မင်္ဂလာဆောင်တွေမွေးနေ့တွေလည်းလောက်ကြပါတယ
်။ဒီဥယျာဉ်ကိုမကြာခဏလာပြီးငရုတ်သီးလာခုတဲ့နော်မာထာဘင်ကရှုခင်းကိုလည်းခြိုက်ပါတယ်
။အာစထရိုနော့ပဒေကက်ဥယျာဉ်ထဲမှာကျန်းမာရေးအတွက်လက်ချိန်ကန်လောက်တယ်လို့တငယ်ချင်းတွေနဲ့လည်းလာလဲပါတယ်။သိတ်ကောင်းပါတယ
်။ကွာလာလမ်ပူးနဲ့အနီးနားကရက်ကွက်တွေမှာစုပေါင်းဥယျာဉ်တွေအများပြားရှိလာပါတယ်။ဒီဥယျာဉ်တွေကိုတော့အဖွဲ့အစည်းတစ်ခုခုကတာဝန်ယူလုပ်နေတာမဟုတ်ပါဘူးစာပီမခလစ်ကတော့2019ခုနှစ်မှာစလို့သူမရက်ွက်အတွင်းပန်းချံစဖို့ကူညီခဲ့သူပါနောက်ပိုင်းမှာတော့တတိဝလံတွေနဲ့ဟင်းသီးဟင်းရွက်တွေတိုးချက်စိုက်ပြုတ်လာတာကြောင့်လူတွေလည်းကိုယ့်အိမ်အပြင်မှာပဲခုစုသုံးဆောင်လို့ရသွားပါတယ
်ဒ
ီမှာမိတ်ဆွေဖွဲ့ရတာစိတ်လှုပ်ရှားစရာဖြစ်ပြီးတော့ကျမတို့အတူပူးပေါင်းပြီးလူမှုအတိုင်းဝိုင်းတွေအကျိုးဆောင်ပေးနေတယ်လို့ခံစားရပါတယ်
ဒီလိုလောက်တာဟာဆိုရင်ကျမရင်းနဲ့ညီညွတ်တဲ့အစားအသောက်အတွက်ကုန်ကျစရိတ်လည်းသက်သာစေပါတယ်။ Ocean နဲ့တည်တည်ဝလံတွေကိုဈေးကွက်ပေါက်ဈေးအောက်30ရာခိုင်နှုန်းလောက်လျှော့ပြီးစိုက်ပျိုးသူတွေကရောင်းပါတယ်။ဒီဝင်ငွေတွေကိုမျိုးစေ့မျိုးစံနဲ့စိုက်ပျိုးရေးပစ္စည်းတွေဥယျာဉ်တို့အတွက်ပြန်ပြီးသုံးပါတယ်။ ဟတ်စလင်ဟာယာတီကတတိဝလန်နဲ့ဟင်ဒီဖြင့်ရပုံမှန်လာဝဲသူပ
ါစပကဝငန်ဘလီဘန်ဒီစင်း
ဒီမဝဲရတာဈေးလဲပိုတက်တာရပို့ပြီးတော့လဲလက်ဆက
်ဒီစူပါဥယင်ချန်တွေဟာဆိုရင်မြို့ပြနေသူတွေအတွက်ကြီးလက်အငွေအသက်တွေရရှိစေတာလည်းဖြစ်ပါတယ်
ဒီအမေရိကန်တိုင်းရဲ့ရုပ်သံနဲ့ရေဒီယိုထုတ်လွှင့်မှုတွေကိုနေ့စဉ်အမေရိကန်ပြည်အောင်စုဝါရှင်တန်မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်တင်ဆက်ပေးနေပါတယ်။ဂျိုရုဖန်ယူမှုနဲ့လိုင်းတိုမီတာတို့အပြင်ကျမတို့ VOA မြန်မာပိုင်းအင်တာနက်စာမျက်နှာဖြစ်တဲ့ bemis.voanews.com မှာလည်းကြည့်ရှုနားဆင်နိုင်ပါတယ်။ VOA မြန်မာအင်တာနက်စာမျက်နှာကိုဝင်ကြည့်လို့မရရင်တော့တခြားနောက်နည်းလမ်းတွေနဲ့လည်းဝင်ကြည့်လို့ရပါတယ်။အဲ့ဒီနောက်ထပ်နည်းလမ်းတွေကိုရဖို့ဆိုရင် siphon link bit.ly/36fapfe နဲ့ nlink ဖြစ်တဲ့ nlink.com/download ဆိုတဲ့ web site တွေမှာ application ရယူနိုင်ပါတယ်နော်။ View American တဲ့ရုပ်သံနဲ့ radio ထုတ်လွှင့်ချက်တွေကိုမြန်မာပြည်သူတွေစီအရောက်ပို့ပေးနိုင်မှုအစီအမဲကြိုးပမ်းနေပါတယ်ရှင
်။တင်းကအနေနဲ့ပိုင်ပတ်စင်ကဏ္ဍတွေလှည့်ရောက်လာပြီဖြစ်ပါတယ်။ရေစုံတော့မြန်မာဒီမိုကရေစီကြီးကဆွေးနွေးကံဖြစ်ပါတယ်။လူမှုပအဝင်နေတဲ့အတွက်ဒီကနေ့ဆရာနာရှင်တော်လိုင်းအရှင်ဟုံကြီးမားနေတာဖြစ်တဲ့ဆိုပြီးတော့ KNY မျိုးသားများကာကွယ်ရေးတပ်ဖွဲ့ KNDF ရဲ့ဥက္ကဋ္ဌခွန်ဘီ2က view ကိုပြောပါတယ်။ဒါပြင်မြန်မာနိုင်ငံမှာဆရာနာရှင်စနစ်ကိုတော်လိုင်းနေတဲ့ KNP နယ်က7/7စစ်စင်ရေးကိုစီးရီးယားအာဏာရှင်ကိုဆန့်ကျင်နေတဲ့ Cash တော်လိုင်းအင်အားစုတွေကချီးကျူးခဲ့တဲ့အပေါ်မှာလည်းဂုဏ်ယူမိတဲ့အကြောင်းခွန်ဘီ2ကပြောပါတယ်။မိုင်းအချင်းနိုင်ငံဆက်သွယ်မြင်းမြန်းထားတာဖြစ်ပါတယ်။
မင်္ဂလာပါခွန်ပြီတူရှင်ဒီစီးရီးယားအာဏာရှင်ကိုဆန့်ကျင်နေပြီးတော့ဒီဒီမိုကရေစီရဲ့အတွက်တိုက်ပွဲဝင်နေတဲ့ကာဒစ်ဒီတော်လှန်ရေးအင်အားစုတွေကဆရာနာသိမ်းမှုကိုတော်လှန်နေတဲ့ဒီ KNY အင်အားစုတွေပေါ့နော်အခု KNDF အပါအဝင် KNY အင်အားစုတွေပေါ်မှာချီးကျူးဂုဏ်ပြုစကားပြောကြတာကိုသူတို့ထုတ်လွှင့်တဲ့ဗီဒီယိုဖိုင်မှာတွေ့ရပါတယ်ဒီပေါ်မှာ KNY တော်လှန်ရေးအင်အားစုတွေကဘလို့တုံ့ပြန်ခဲ့လဲရှင်
Okay, Kurdish, tolai, ye bori ku chizu tin chang le kanu pyo lo ba de. Chinaru, tiao ne tiao bo no, ti chuan ra yin ni ra ma shi pe mae bo no. Chinaru tolai ye lou chin tu tu bo no, ana shin sni ku phyo chou nyin si lu le san da ri, tu ti pi di lu ne su ri a khwin ye ri ku ka kwe sao shao lu le san da ri. Now chinaru di naingan bo no, tia mya ta bi ma lu la pwin le le naingan tang naingan phyan aw bo no, chou sa re ha ri ka tu nyi re twet bo no. Khu lu myo Kurdish phak ka chinaru ku tadin saka ri pa bi ma bo no. Di atu tu yat ti chaung ku pya ta le, now solidarity bo no, di nyin nyu mu ကိုပြတ်တာလေဟာလေကအထူးကျေးဇူးတင်ပါတယ်ကျွန်တော်တို့ကလည်းနားလေတာကကာဒစ်မှာပေါ့နော်ဒီဆီးရီးယားဖက်မှာအခုဆိုရင်ဒီတိုက်ပွဲတွေပြင်းထန်နေပြီးမှတရားမျှတမှုတွေနဲ့ဒီလူလောက်မှုတွေကိုပေါ့နော်လူချင်းကြတဲ့နိုင်ငံတွေအများရှိတယ်လို့ပေါ့နော်ကျွန်တော်ယူဆတာကျွန်တော်ယုံကြည်တယ်တနိုင်ငံကမ္ဘာလုံးမှာပေါ့နော်ဒီလိုလူနည်းစုခွင့်ရေးတိုင်းပြည်ကိုပေါ့နော်ပို့ပြီးမှလူလောက်ပွင့်လင်းလို့တဲ့ဒီတော်လိုင်းရေးပေါ်တွေပေါ့နော်ဒီဒီလူစုအင်အားစုတွေအများပြားရှိပါတယ်အဲ့ဒီအလောက်ကကျွန်တော်တို့အတူတူပဲဖြစ်ပါတယ်ပေါ့နော်ဒီနေ့ကဘာကြီးမှာပေါ့နော်ဒီတရားမျှတမှုတွေအရှိတင်တယ်လူလောက်မှုတွေကိုကျွန်တော်တို့ဖန်တီးရမယ်ဆိုတာကကျွန်တော်တို့အလုံးယုံကြည်တယ်လို့ပေါ့နော်တူညီတဲ့ဒီမှန်ချက်တွေရှိတဲ့အတွက်ကျွန်တော်တို့အတူတူယက်တိကြမှာဖြစ်ပါတယ်အဲ့ဒီအတွက်ကြောင့်မလို့ကာဒစ်ဘက်မှာလည်းအောင်မြင်တဲ့တော်လာရေးအောင်မြင်တဲ့ဒီလူနေစုခွင့်ရေးတောင်းဆိုတဲ့ဟာတွေကရရှိစေဖို့ပေါ့နော်ဆုတောင်းပေးပါရစေကျွန်တော်တို့ဘက်ကလည်းဆက်လက်ပြီးမှစ조사ပါမယ်ဆိုတဲ့အကြောင်းကိုလည်းထပ်လောက်ပြီးမှပြောလိုပါတယ်ဗျာ
အဲ့တော့ဒီဆီးရီးယားကဒီကာဒစ်အင်အားစုတွေနဲ့ KNDF ကအရင်တုန်းကဘလို့ဆက်ဆက်မှုတွေရှိခဲ့လဲရှင်
ဟုတ်ကဲ့ကျွန်တော်တို့ Kurdish phone network ကအရင်ကတည်းကအဆက်အသွယ်မရှိပါဘူးနိုင်ငံရေးရရောစီရရောပေါ့နော်ဒါပေမဲ့ဒီလိုတော်လာရေးတင်းစကားတွေကိုတရားနဲ့တရားဟိုအားပေးကြတယ်အတွက်ပေါ့နော်ဒါကျေးဇူးတင်တယ်လို့ဟိုခုလိုမျိုးပေါ့နော်ဟိုအားပေးစကားပြောလာတဲ့အပေါ်မှာပေါ့နော်ကျွန်တော်တို့လည်းခွန်အားရပါတယ်ပေါ့နော်ဒီနိုင်ငံအနက်ကဘာနတ်မှာရှိနေတဲ့ဒီတရားမျှတမှုတွေရရှိနိုင်ဖို့အတွက်ကိုကျွန်တော်တို့လည်းအားလုံးတယောက်တယောက်အားပေးကြဖို့လည်းအလိုအပ်ပါလေပေါ့နော
်အခုဒီ KNY တော်လှန်ရေးအင်အားစုတွေကနေရိုက်ကော်မျိုးကိုတင်ပိုက်မယ်ဆိုတော့ကြီးညာချက်ထုတ်ပြန်ပြီးတဲ့နောက်မှာအခြေအနေတွေအခုဘယ်လိုရှိပါလဲရှင
်ကျွန်တော်တို့ Greeny be my shit at that bounce on one, the PDRE, now the Lenaka Poisiri, to be the Kinet, the Kendia Ruga Bono, General, Mutuin Guru, Yaon Bono, Sepima, then you to Ame, Mutuin type way, Chirate Bono, General. ပြည်စင်မှုနဲ့ဘောနော်တင်းယူနိုင်မှုကတော့ကျွန်တော်တို့ဆုံးဖြတ်ထားတဲ့အတိုင်းဘောနော်ဒါလှုပ်ဆောင်သွားမယ်ဘလောက်ထိအောင်မြင်မလဲနောက်ဒီဘယ်ရဲ့မှာဘောနော်အောင်မြင်မလဲဆိုတာကတော့ကျွန်တော်တို့ရဲ့စူးစမ်းမှုရဲ့စစ်ကောင်စီရဲ့အနေထားပေါ်မှာမူတည်ပြီးပါကျွန်တော်တို့ပြောနိုင်မှာဖြစ်တဲ့အတွက်ဘောနော်ဒါဒီဆက်လက်ပြီးမှာဘောနော်စူးစမ်းနေတော့မှာဖြစ်ပါတယ်ကင်းဒီတော်လိုင်းအေအာစုတွ လက်နဲ့ချပြီးမှဟိုဒီကျွန်တော်ရဲ့ဖန်ဆင်းမှုတွေခံယူလိုက်တယ်အင်အားကအလုံးပေါင်း43ဦးရှိပါတယ်ဒီအပြင်ပေါ့နော်ကျွန်တော်တို့ကတည်တံ့ဆက်သွယ်ပြီးမှစီတန်လုပ်တဲ့တတ်တာအပါဝင်ရဲအပါဝင်ပေါ့နော်အလုံးပေါင်းက10ဦးလောက်ရှိပါတယ်အဲ့ဒီထက်မှမပေါ့နော်ကျွန်တော်တို့ဒီရာထူးမြင့်တဲ့လူတွေလည်းပါပါတယ်အဲ့တော့ကျွန်တော်တို့ကတော့နှစ်ပိုင်းပေါ့နော်စပိုင်းကတော့ CDN တွေကတော့ကျွန်တော်တို့ဒီစုငွေတွေချင်းမြစ်တလို့အလုံးကိုလုံခြုံလူလာတဲ့နေရာတွေပေါ့ဗောနသာပြီးမှဗောနလက်နဲ့ချညခံတဲ့တရီအလုံးကိုလည်းကျွန်တော်တို့ကတို့ရဲ့မိသားစုသိရှိအောင်ဗောနတို့တက်ရှင်ကြောင်းရဲ့တို့ဒီလိုရှိနေကြောင်းကိုကျွန်တော်တို့ဟိုမီဒီယာနဲ့ဗောနတင်းတွေနဲ့ပါခွင့်ကိုကျွန်တော်တို့ဖန်တီးပေးပါတယ်တပြိုင်နက်တည်းမှာပဲကျွန်တော်တို့ကတို့အညခံလက်နဲ့ဟိုလက်နဲ့နဲ့ဗောနဒီရှေ့တော့မှဖန်စီခံရတဲ့လူတွေအလုံးကိုတော့ထိတ်သိမ်းထားပြီးမှဗောနတင့်တော်တဲ့ပြည်တံတစ်ခုခုဗောနကျွန်တော်ချမှတ်ပေးဖို့ရှိပါတယ်သူတို့ပြေပါတော့ဒီစစ်ကောင်စီရဲ့ဖက်ဖာမနေပြီးမှပေါ့နော်ပြည်သူတွေကိုဟိုညင်ပန်းနေဆက်တယ်တမောတပ်ဖြတ်တဲ့ဒီဟိုတက်တီထောက်ထားတွေမရှိဘူးဆိုရင်တော့သူတို့တွေကိုကျွန်တော်တို့ဒီလုံခြုံပြီးမှပေါ့နော်ဒီကောင်းမွန်တဲ့တရားစီရင်ရေးတခုမှပေါ့နော်သူတို့ကိုကျွန်တော်တို့တရားစီရင်ပေးမှဖြစ်ပါတယ်အားလုံးဒီလူသားဖြစ်တဲ့အတွက်ပေါ့နော်ဒီအကြောင်းမျိုးမျိုးကြောင့်မလို့ပေါ့နော်စစ်ကောင်စီဖက်မှာယက်တီရတဲ့မှန်ပေမဲ့ပေါ့နော်သူတို့တွေကိုတော့ကျွန်တော်တို့လူသားချင်းစာနာတဲ့အနေနဲ့အသက်ရှင်ခွင့်တွေရောနောက်ဒီလုံခြုံရေးတွေရောပေါ့နော်ကျွန်တော်တို့ဒီမှာပြုပြီးမှာပေါ့နော်ဒီဖန်စီထင်းထင်းတော့မှာဖြစ်ပါတယ်သူတို့ရဲ့ပြည်တံဟန်တွေတရားစီမှုတွေပြီးသွားတဲ့ချိန်မှာသူတို့ပြည်တံတွေအချခံရပြီးတဲ့ချိန်မှာသူတို့တွေအားလုံးကလည်းနိုင်ငံသားတယောက်အနေနဲ့ပေါ့နော်ဒါပြန်ပြီးမှာပေါ့နော်ရည်တည်ခွင့်တွေရှိစေရမယ်ဆိုတဲ့အစီအစဉ်နဲ့ပေါ့နော်ကျွန်တော်တို့ counter phone လေးပါတယ်ဗျ
အဲ့တော့ဒီလက်နဲ့ချလာတဲ့စစ်ကောင်စီတပ်သားတွေရဲ့ပြောဆိုချက်အရာဆိုလို့ရှိရင်ဒီစစ်ကောင်စီအနေထားရောဘလို့တုံးသက်ပါလဲရှင
်ခုဆိုရင်စစ်ကောင်စီရဲ့တောက်တိုင်ကြီးတွေဖြစ်တဲ့အုပ်ချုပ်ရေးဓမ္မတွေတော်လကောင်းတော့ဒီအသက်ပေးပြီးမှပေါ့နော်ကာကွယ်လိုတဲ့တပ်သားတွေတော်လကောင်းပေါ့နော်ဒါအမြင်မှန်တွေတော့ဒီရှင်းလင်းတဲ့တင်စကားတွေကိုရရှိထားပြီးလို့ကျွန်တော်ယုံကြည်တယ်တော့တချို့တော့တပ်သားတွေကတော့အသေးခံမှအာဏာရှင်တွေကိုအသက်ပေးကာကွယ်ဖို့အတွက်ဆန္ဒရှိတယ်လို့တချို့တော့တပ်သားတွေပြည်သူတွေကပေါ့နော်ဒီအာဏာရှင်ရဲ့ဒီတောက်တိုင်တွေမှပေါ့နော်ဒီဟိုအချင်းချအချင်းသားတပွဲပေါ့နော်ဒီအချင်းချထားခံရတပွဲနေနေရတဲ့လူတွေအများပြားရှိတယ်အဲ့ဒီဓာတ်တွေအလုံးကအခုဆိုရင်ဒီလူမြောက်ရာလူမြောက်ချောင်းကိုပေါ့နော်ဒါဖန်တီးကြတယ်နော်စွန့်ပစ်ကြတယ်ပေါ့နော်သူတအားကိုသူထွက်သွားကြတာတွေရှိတယ်လို့ပဲပြောင်းသွားတဲ့လူတွေအများပြားရှိတယ်ကျွန်တော်တို့အခု KNDF မှာပေါ့နော်ဒီလက်နက်ချညခံတဲ့လူတွေအလုံးကဒါတက်ရှင်ခွင့်ရနေတယ်ဆိုတာကိုသူတို့သိစေချင်တယ်လို့သူတို့ဖြစ်ပေါ့နော်ဒီလိုပဲပြောင်းလာခြင်းကပေါ့နော်ဒီတော်လှန်ရေးနော်လူထုတွေရဲ့ညွန်ညင်မှုကိုပေါ့နော်အနည်းဆုံးသူတို့ရရှိမှာဖြစ်တဲ့အတွက်ပေါ့နော်ဘက်အများပြောင်းဖို့လေထလောက်ပေါ်မှာတိုက်တွန်းလို့လေဒီနေ့တိုင်းပြည်ရဲ့ကံကြမ္မာကိုကျွန်တော်တို့ဘောနတော့တည်တည်မှာနေရအတည်တည်မှာရှိနေတဲ့လူတွေအားလုံးကအဆူတူဖန်တီးဖို့လိုပါတယ်အဲ့ဒီနေရာမှာတော်လိုင်းရဲပေါ်တယောက်မှမဟုတ်ဘူးဘောနတတွင်းမှာနေပြီးမှတပိုင်းဆိုင်ရာတွေကိုပြုပြင်ပြောင်းလဲလို့လူတွေအားလုံးနဲ့လည်းကျွန်တော်တို့အမြဲတမ်းလူလူဘောနပူပေါင်းဆောင်ရွက်မှတာလင်းဒီတိုင်းပြည်ကတရားမျှတမှုနဲ့ဘောနဒီမန်ကန်နဲ့ကာကွယ်ရေးတပ်မတော်တွေမန်ကန်နဲ့ကျွန်တော်တို့ရဲ့ဒီတိုင်းပြည်ချစ်စိတ်တွေကိုကျွန်တော်ပြန်မွေးဖွားနိုင်မှာဖြစ်တယ်အဲ့လိုတော့ကျွန်တော်ဒီပူပေါင်းကြောက်ဖို့လဲထပ်လောင်းတိုက်တွန်းလို့လေဒီနေ့ဒီချိန်မှာမော်ရရီကလူသားချင်းစာနာချင်းကအခြေခံပြီးမှပေါ့နော်တိုင်းပြည်ရဲ့အနာဂတ်တစ်ခုလုံးကိုမော်ရရီကျွန်တော်အတီးတီးပေါ့နော်ဆွေးနွေးဖလှယ်ချပြီးသားပဲဖြစ်တယ်ပေါ့နော်အဲ့ဒီအတွက်ကျွန်တော်လိုယုံယုံကြည်ကြည်နဲ့ပူပေါင်းဆောင်ရွက်ပဲပြောင်းလို့ရပါတယ်ဆိုတာကိုလည်းထပ်လောင်းပြီးမှပြောကြလို့ပါတယ်ဗျ
လိုက်ကတက္ကသိုလ်အခြေအနေမှာတော့တက္ကသိုလ်ဆရာဆရာမတွေကျောင်းသူကျောင်းသားတွေကိုကီနီတော်လိုင်းအင်အားစုတွေကဖက်စီခေါ်ဆောင်သွားတယ်လို့ပေါ့နော်စစ်ကောင်စီပြောခွင့်ရကတော့ပြောဆိုထားပါတယ်ခွန်ပီဒူရိုဘက်ကတော့သူတို့ကိုအကာအကွယ်ပေးထားတဲ့အကြောင်းပေါ့နော်ပြန်ပြီးတော့လည်းတုံ့ပြန်ထားတာတွေ့ရပါတယ်အဲ့တော့သူတို့ရဲ့နောက်ဆုံးအခြေအနေကဘယ်လိုရှိလဲရှင်
Okay, second C Pekabo no Pio Yisu Queen Shire Zomelon Rugaro the Dingo Bono the Tobiana Shire to people like contact to Mabono General Taikai series with Masuswe Pio Surebono a second C Tale like contact to Ma Taswera Pire no Taswere Nia Ma General Rupeka Chimo Yamet Taun Shirebono Sitan Liago Piantapo Tama Taun Shire Anago Luturi Anago Sunu Futa Taun Shire now the Taunaku Machin Lin General Rutinska Palu Rakaro Benia Masu Taikai Chimo Yiri Ashila Lime Erilu
ကျွန်တော်တို့ကပညာရေးအရင်းမြစ်တွေเนาะဒီတက္ကသိုလ်အရင်းမြစ်တွေကိုဖျက်ဆီးဖို့လုပ်ရဲဆိုတဲ့သဘောနဲ့ပေါ့เนาะပြောဆိုရဲဟာတွေကျွန်တော်တို့ကြားရတယ်ဒါတွေအားလုံးကမာယုံတဲ့ဒီတည်င်းစကားတွေဖြစ်တယ်စစ်ကောင်စီတားလင်းတက္ကသိုလ်တွင်းမှာပေါ့เนาะတပ်ဆွဲတယ်လို့စစ်ကောင်စီတားလင်းအဲ့ဒီနန်းစီတီအရေကိုပေါ့เนาะဒီအမှာပဲအချုပ်နှောင်ကကွယ်ထားတဲ့ဟာဖြစ်ပါတယ်အဲ့တော့ကျ
ကိုနေရာအနှံ့မှာခံရကြလဲပေါ့နော်ကျွန်တော်တို့တော်လန်ရေးဆက်ဆက်လုပ်ကြတဲ့အခုချိန်မှာဆိုရင်လူထုပေါင်း400နီးပါးပေါ့နော်ဒါအကြောင်းမျိုးကြောင့်လို့ပေါ့နော်တက်ဆုံရှုံကြရတယ်တော့တချို့ကတော့ဒီစစ်ကောင်စီရဲ့ပြစ်ခတ်မှုတွေလင်းပြစ်ခတ်မှုတွေကြောင့်တည်တယ်လို့တချို့ကတော့ဒီဖန်စီနေဆက်ခံပြီးမှပေါ့နော်တည်ဆုံကြရတဲ့လူတွေရှိပါတယ်အဲ့တော့ဒီအပြင်ပေါ့နော်သူတို့ဖြစ်ဒီဟာနေရာတိုင်းမှာပေါ့နော်ဒီစစ်ကောင်စီရဲ့ပုံကျဲမှုတွေတိုက်ခိုက်ချင်မှုတွေရှိခဲ့တဲ့အတွက်ပေါ့နော်ရွာတွေမြို့တွေပေါ့နော်ဒါပြည့်စည်ရတယ်ကျွန်တော်တို့ဂရီနီပြည်မှာရှိနေတဲ့တော့လွယ်ကောအပါဝင်မြို့တိုင်းပေါ့နော်မိုးပြဲဖက်ခုံအပါဝင်ပေါ့နော်ပြည့်စည်နေကြရတယ်ပေါ့နော်ဒါတွေအားလုံးဒီစစ်ကောင်စီရဲ့ပေါ့နော်ဒီအဆမတန်ပေါ့နော်ဒီဟိုပြည့်မှတ်ထားမှုတွေကြောင့်မလို့ပေါ့နော်လေရင်တွေလက်နေကြီးတွေပြည့်မှတ်ထားမှုကြောင့်မလို့ပြည့်စည်ဒါဖြစ်ပါတယ်ပေါ့နော်အဲ့တော့ဒီချိန်တွေမှာလူထုတွေဖက်ကဒီနေ့ဒီချိန်ထိပေါ့နော်ကျွန်တော်တို့ရဲ့တော်လန်ရေးပေါ်မှာပေါ့နော်ဒီယုံကြည်မှုရှိတယ်ဒီပောက်ပူးမှုရှိတယ်ပေါ့နော်ဒီတော်လန်ရေးနှစ်တာ၃နှစ်ထဲပေါ့နော်ရောက်လာတဲ့အတွက်ပေါ့နော်ပြင်ပန်းမှုတွေပေါ့နော်ဆင်းရဲချွတ်တဲ့မှုတွေလူထုတွေတိုင်းမှာပေါ့နော်ခံရကြတယ်လူထုရဲ့ပောက်ပူးမှုတွေကပေါ့နော်ဒီအပြင်းမှုတွေကပေါ့နော်ဒီ line တွေရှိခဲ့တယ်နော်အရင်ဆိုရင်ကျွန်တော်တို့ရဲ့တော်လန်ရေးတပ်ဖွဲ့တွေအားလုံးကိုလူထုတွေကပေါ့နော်ဒါဆောက်ရှောက်ပြီးပြီးမှပေါ့နော်ဒါအကူအညီပေးခဲ့ကြသလိုဒီနေ့ဒီချိန်မှာပေါ့နော်မြို့တက်ပွဲတွေဖြစ်လာတဲ့ပုံမှာလူထုတွေဖက်ကပေါ့နော်ပြန်လဲပြီးမှတက်ချက်နိုးကြလာပြီးမှပေါ့နော်ပံ့ပိုးမှုတွေဆက်တိုးလာတယ်ပေါ့နော်ကျွန်တော်တို့ clinic ပြီးလူထုမှမဟုတ်ဘူးပေါ့နော်တနိုင်ငံလုံးမှာရှိတဲ့လူထုတွေကကျွန်တော်တို့ကိုလူဒန်းပေးခဲ့ကြတယ်ပေါ့နော်ကျွန်တော်တို့ရဲ့ campaign တွေမှာပေါ့နော်ဒီစကိုင်းကမရှိခံရတဲ့လူတွေရန်ကုန်မှာပေါ့နော်ဒီအလလုံးနေတဲ့လူတွေမန္တလေးမှာပေါ့နော်ဒီနေညမအားပေါ့နော်ဒီချူချက်ချွတ်တာပြီးမှကျွန်တော်တို့ကိုလူဒန်းပေးတယ်နောက်ကျွန်တော်တို့ရဲ့အလူငွေတွေအားလုံးဒီပြည်တွင်းကနေအများဆုံးပေါ့နော်လာတယ်ပြီးရင်တော့ဒီပြပမှာရှိနေတဲ့နိုင်ငံသူနိုင်ငံသားတွေအားလုံးပေါ့နော်ကျွန်တော်တို့ဒါပေးကြတယ်ပေါ့နော်အဲ့တော့လူထုတွေရဲ့ပေါ့ပုံမှုတွေကတန်လျာမရှိဘူးလူထုတွေရဲ့ထောက်ခံမှုတွေကလည်းတန်လျာမရှိဘူးအတူတူပေါ့နော်ဒီစားဖွဲ့တွေနဲ့တူတူလူထုတွေရဲ့ချက်ဆုံးမှုတွေကလည်းအင်မတန်မှကြီးမားပါတယ်တော့ကျွန်တော်တို့အခုဟိုတတိယမှာကတော့အောင်မြင်အောင်ပေါ့နော်လှုပ်ဆောင်နိုင်ဖို့ကျွန်တော်ဖက်ကတတိယမှာဖြစ်ပြီးမှပေါ့နော်ဒီအောင်မြင်သွားတဲ့ချိန်မှာတော့ဒီတိုင်းပြည်ကိုလည်းအတူတူကပေါ်တော့ပြန်လဲပြီးမှဒီ6ရမှာဖြစ်ရတယ်။ကျွန်တော်တို့တပ်ဖွဲ့တွေကတော့ဒီကိုလက်အင်ကပေါ်တော့တက်ဆုံရှုံမှုတွေတော့ဒီရှိတယ်လို့လူထုတွေဖက်မှာလဲစိတ်သက်ပိုင်ဆိုင်ရာတော့ဒီနောက်ဒီဟိုနားလေယုံကြည်မှုတွေပေါ့เนาะအများကြီးတူတူပေါ့เนาะဆက်လက်ပြီးမှပြန်လည်ပြဆောက်ရအောင်မှာဖြစ်တယ်အတိချာတာကတော့ကျွန်တော်တို့လူစုပါပဲနဲ့ဒီနေ့တော်လာရေးကအောင်မြင်စရာမရှိပါဘူးရဟုတ
်မတိချာမရေရာမှုတွေနဲ့ပြည့်နှက်အပြောင်းအလဲတွေများတဲ့ကဘာကြီးမှာကျမတို့ကြားသလိုမြင်သလိုဖြစ်မလာတဲ့အခါအမှန်တရားကိုရှာဖွေကြရပါလေ။တည်င်းကိုတပိုင်းတစပဲကြားသိရတဲ့အခါအယုတ်အကြီးမဲ့သွားနိုင်ပါတယ်။အ အချက်အသေးကာလတွေမှာကျမတို့ရဲ့အိမ်မက်တွေမျောလင့်ချက်တွေပိုကောင်းတဲ့မနက်ဖြန်တွေကိုတောင်းကြပြီးတာတွေကသတင်းလွတ်လပ်ခွင့်ပေါ်မှာမူတည်နေပါတယ်ကျမတို့ VOA ကအန်ဒီရဲ့ဂျားကသတင်းတွေကိုတင်ဆက်ပေးနေပါတယ်ကဘာကြီးနဲ့ချိတ်ဆက်ပေးပြီးအမှန်တရားကိုဆောင်ကျဉ်ပေးနေပါတယ်VOA America အတန်းကသတင်းမှန်တွေကိုဖတ်ပေါင်းစုံကတင်ပြပေးနေပါရှင
်မြန်မာနိုင်ငံအတွင်းမှာတိုက်ပွဲတွေကြောင့်မလို့ဥယျာဉ်ဆုံးခွာထွက်ပြေးရသူတွေအတွက်လူသားချင်းစာနာမှုအကူအညီတွေရောက်ပို့နိုင်ရအထူးပဲခက်ခဲနေပါတယ်စစ်ကောင်စီနဲ့ဆန့်ကျင်သူလက်နက်ကိုင်ဖွဲ့တွေကြားမှာတိုက်ပွဲတွေပိုဖြစ်နေပြီးတော့တော်လိုင်းအရှိန်မြင့်လာတဲ့အမျှစစ်ဘေးရှောင်ပြည်သူတွေလည်းပိုများလာပြီးတော့အကူအညီပေးနိုင်ရကပိုအရေးကြီးလာပါတယ်ကမ္ဘာမြေမှမီဒီယာမြင်ကွင်းမှာဆောင်းမရှင်ပြည်သူနိုင်တဲ့အတူအလေးမှာတင်ဆက်ထားပါတယ်
အားလုံးပဲမင်္ဂလာပါခင်ဗျာဒီတစ်ပတ်ကမ္ဘာမြတ်မီဒီယာမြင်ကွင်းကန်တာကနေတော်လိုင်းရေးအရှိန်ဟုန်မြင်မာလာတာနဲ့အမျှစစ်ဘေးရှောင်ပြည်သူတွေအတွက်အကူအညီတွေပို့မှုလိုအပ်လာတယ်ဆိုတဲ့အကြောင်းကိုတင်ပြပေးသွားမှာဖြစ်ပါတယ်ကျွန်တော်ကတော့ပြည်သွင်းနိုင်ပါပြီးခဲ့တဲ့သတင်းပတ်အတွင်းမှာတော့တိုက်ပွဲသတင်းတွေအထူးသဖြင့်အောက်တိုဘာ28ရက်နေ့မှာစတင်ခဲ့တဲ့မြောက်ပိုင်းညီနောင်၃ဖွဲ့ဦးဆောင်တဲ့မဟာမိတ်တပ်ဖွဲ့တွေရဲ့10276စစ်စင်ရေးနောက်ဆက်တွဲသတင်းတွေရာနဲ့ချီတဲ့စစ်ကောင်စီတပ်စခန်းတွေကိုတော်လိုင်းရေးမဟာမိတ်တပ်တွေကသိမ်းပိုက်အောင်ပွဲခံခဲ့ပုံတွေမြို့သိမ်းတိုက်ပွဲဆင်နွှဲပုံတွေစစ်ကောင်စီတပ်တွေကတော်လိုင်းရေးတပ်ဖွဲ့တွေထံတပ်ရင်းလိုက်လက်နက်ချအလင်းဝင်ကြပုံတွေလွိုက်ကော်မြို့သိမ်းတိုက်ပွဲနဲ့ရခိုင်ပြည်နယ်ထဲမှာရခိုင်တပ်တော်အေအေကစစ်ကောင်စီတပ်စခန်းတွေကိုတိုက်ခိုက်သိမ်းပိုက်တဲ့သတင်းတွေဟာမီဒီယာစာမျက်နှာတွေကိုလွှမ်းမိုးနေရာယူခဲ့တာတွေ့ရပါတယ်။တချိန်တည်းမှာပဲရန်ကုန်မြို့မှာ73စီလူသလောက်ဝယ်မရဓာတ်ဆီဆိုင်တွေမှာစီထဲဖို့စောင့်ဆိုင်နေတဲ့ကားရန်ရှိကြီးတွေကိုလည်းသတင်းမီဒီယာတွေမှာတွေ့မြင်ရပါတယ်။ဒီသတင်းတွေကြောင့်လောင်စာဆီပြတ်လတ်တော့မလားဆိုတဲ့စိုးရိမ်စိတ်တွေလည်းပြည်သူလူထုကြားမှာဖြစ်ပေါ်နေပါတယ်။ကုံသွေးကြီးနဲ့တွင်းကုံထုတ်ကုံလုပ်ငန်းတွေတာဝန်ယူခဲ့ရတဲ့စစ်ကောင်စီဖွဲ့ဝင်ဒုတိယဗိုလ်ချုပ်ကြီးမိုးမြင့်ထွန်းဖမ်းဆီးထောင်ချခြင်းခံရပြီးနောက်ပိုင်းတွင်းကုံလိုင်စင်ချပေးတာတွေရပ်ထားတယ်လို့ဗဟိုဘဏ်ကလည်းတွင်းကုံအတွက်ဒေါ်လာရောင်းပေးတာတွေမရှိဘူးလို့လုပ်ငန်းရှင်တွေကပြောကြပါတယ်။ဒါကြောင့်တွင်းကုံအပေါ်အဓိကအမိပြုနေရတဲ့မြန်မာနိုင်ငံဟာပြည်တွင်းမှာဒီဇယ်ဓာတ်ဆီဈေးဝါးတွေအပါအဝင်ကုန်စည်တွေရှားပါးပြက်လက်ကကုန်စည်နှုန်းကြီးမြင့်တဲ့ဒဏ်တွေကိုလည်းပြည်သူတွေခံစားနေကြရပါတယ်။မြို့ပြလူထုကစီးပွားရေးကျကျေးလက်နဲ့တိုင်းရင်းသားဒေသမှပြည်သူတွေကစစ်ဘေးကြောင့်ဒုက္ခရောက်နေရတဲ့အခြေအနေပါ
မြန်မာနိုင်ငံမှာဒီကနေ့ရင်ဆိုင်ကြုံတွေ့နေရတဲ့စီးပွားရေးအကြမ်းတဲနိုင်ငံရေးအကြမ်းတဲနဲ့စီးရေးပဋိပက္ခတွေကြောင့်ဖြစ်ပေါ်လာရတဲ့မလုံခြုံမှုနဲ့မငြိမ်းချမ်းမှုတွေဟာ2021ခုနှစ်ဖေဖော်ဝါရီလ1ရက်စစ်တကအာဏာသိမ်းတာကြောင့်ဖြစ်ပေါ်လာတဲ့အကျိုးဆက်တွေဆိုတာကတော့အထူးပြောနေဖို့လိုမှန်မထင်ပါဘူး။စည်ရင်စရာကိန်းဂဏန်းအချက်လက်တွေကလည်းသက်သေပြနေပါတယ်။စစ်တကအာဏာသိမ်းလိုက်တာကြောင့်မြမစီဝါရီဟာ2021ခုနှစ်မှာ18ရာခိုင်နှုန်းကျုံသွားတယ်လို့ကမ္ဘာ့ဘဏ်အစည်းအဝေးခန်းစာကဆိုပါတယ်။အလားတူပါပဲ2023ခုနှစ်ဇူလ14ရက်နေ့ကထုတ်ပြန်ခဲ့တဲ့ကမ္ဘာစားနပ်ရိက္ခာအဖွဲ့ FAO ရဲ့ထုတ်ပြန်ချက်မှာမြမစိုက်ပျိုးရေးထွက်ကုန်ဟာ8ရာခိုင်နှုန်းကျဆင်းပါမယ်။လေတဘာမိသားစုတွေရဲ့48ရာခိုင်နှုန်းဟာအစားအစာမလုံလောက်မဲ့အနေအထားကိုရင်ဆိုင်ရမယ်လို့ဖော်ပြထားတာတွေ့ရပါတယ်
။ဒီဒီပလိုမက်ကလည်းမြန်မာနိုင်ငံမှာလူသားချင်းစာနာမှုဆိုင်ရာအကျပ်တဲဟာပုံမူကျေပြန့်လာနေတယ်ဆိုတဲ့ဆောင်းပါးကို2023စက်တင်ဘာ30ရက်နေ့ကဖော်ပြခဲ့ပါတယ်။စစ်တပ်ကအာဏာသိမ်းလိုက်တာကြောင့်မြန်မာနိုင်ငံမှာမိသားစုတွေတကွဲတပြားစီဖြစ်ကြရတယ်။လူတွေဟာအလုတ်ကင်နဲ့ပညာရေးအတွက်ယုံကန်နေကြရတယ်။မရှိမဖြစ်သုံးဆွဲနေရတဲ့ကုန်စည်တွေရှားပါးပြက်လက်နေတယ်။ကုန်စည်နှုန်းတွေကလည်းမိုးထီအောင်ခုန်တက်နေတယ်လို့လည်းဒီဒီပလိုမက်တစ်ဆောင်းပါးကမှတ်ချက်ပေးထားပါတယ်။ဒါအပြင်ဆောင်းပါးမှာကုလသမဂ္ဂလူ့အခွင့်အရေးရုံးရဲ့2021ဖေဖော်ဝါရီကနေ2023အေဘီလအတွင်းပြုစုထားတဲ့မြန်မာနိုင်ငံဆိုင်ရာထုတ်ပြန်ချက်ကိုလည်းကိုးကားရေးသားထားပါတယ်။အဲ့ဒီအချက်တွေကတော့စစ်ကောင်စီတပ်တွေရဲ့လက်ချက်နဲ့လူပေါင်း3452ဦးအသတ်ခံခဲ့ရတယ်။ Lubang Natong Tong Shia Kunu Apan Kangayaga, Maron Shia Donze Gugu, Tong and Chamachin Kangayare, Louis de Dangweha, O in Songwa Shibioni Tanjayare, Louis Kunadong Aronha, A Nijian Nangangu Trebi Kolon Jayare, Natana said Dom Milati, Angie Bong, Kunadong Doyan Sele Ingu, Sikonsi Dadriga, Michu Piersi Jayare. Anna de Mujang Pipolare, Padipa Karine, Sivaye Jadere John, Yamaninga Louis Yet, Tombong de Boha, Ludajan Sana Musaya, Akunidu, Lu Anide, Yida Tabare.
Digging in a teladrigo G, Yamanang and Dringa Tiniriha, Balao Surane, Surago Dria Mawa. Dolaye Shane Larane do, Sebe Shanine, Ludajan Sana Musaya, Guni Luata Drille, Pomo Timala Mawa. Dadao, Sibishan Redra below Guni Sanya Bini the Lay, Ludazin Sana Musaya Guni Reyashia below Low Sound in the Lay, Surana Badabiro, Amuda Ninu Yesuya NUGA, Ludazin Sana Tau Tayine, the Bawa Bayanir Sanya Siman Kangway Wizzi, Doctor Wimia Ega Kulu Pioware.
DJ Ma, a late house on Esiaga, Sishan Pidu, Taupan Guni Bu Pipai. จำเป็นสิ่งใดก็รอชมแม่แม่วีปีดูเรือจำเป็นมือเรือเลี้ยงใจแค่มือเรือเล่นเนื้อจีนเนี่ยจำเป็นพิฆาตมือเรือเนี่ยปูมือจูโรลาบีพิเศษสิ่งเดียวก็ได้ปีดูเรือเสวยเอกาทับปัญญาเอเยบอสีเซนเรือเส้นนี้จะอากาศเทพอนายบุเอเยบอชินีสิมาข้างมือมุสัยยาป้องสันหินายอากาศเทพอยีพวกคนพวกสีสันนี้ไปเอ็นยูจีมาสิ่งใดก็ได้อากาศใครมาเรือด้วยเจ้าชีเร่ ท้าวปุ่นสิ่งชีวิตพิบัติจำบ่มีอะไรปิดดูมาปิดดูสิ่งนี้ไปปั๊มโอ้กุญยูจิกาอาทายาเซ่พิบัติกุลาตมะกันเองนั่นก็พูดสิ่งนี้กุญยูยาชิบุเล่อดีตไปต้องสูญเจดีทุกอย่างนั้นพิบัติเด็กนั่นก็ยังกุญยูก็รอจำเป็นสิ่งของสิ่งที่ชอบมูเอาอย่างยังจะเกิดดูข่าวเดือดรีสีที่อยากได้กุญยูอยากพูดแค่เท่าไหร่เลสิกุลาตมะกันเองนั่นก็พูดสิ่งนี้สิ่งนี้กู
NUG呢，当然呢，当然也按阿祖的呢，这是比，第一，你别嘛，刘大山呐，过年屋里背你的，背你的，是要熬过来买水呢，这要是骗妈妈。你看那个过年背的，按你的经常过年那样嘞，NUG呢，当然呢，当然也按阿祖的个，阿妈看你过年背来嘛。到达外面一表的路吧呗，过了这么个八万，你看那个阿婆子女也过年里背不呀嘛。 สิ่งสิ่งเช่นชู้มูเอากระดิ่งเป็นปูเมื่อสุยแต่แกลูอัดเดนียาอามันแต่แกลูอัดดูดูสิยาวผู้มาเลยว่าบุได้จังกูนี่ด้วยลูอันนี่ดูดูทันยาวสีบุเนี่ยที่ยาวสักกูนี่เป็นไหนบุนี่แล้วดูชาบุลูอันมาพิบาร์เลยในงานยี่สองจีลีลาดูดูอุกาโรตอนนี้เชียงฮงก็มีนซงไม่ยาวดีว่าบุตอนนี้เชียงฮงปูมุมีมาเปลี่ยนทันลาราเนี่ยมีอาเสบียงบีดูดูด้วยกูนี่เป็นลูอัดเชดูปูจีมาลามาบ้า ถ้าจังกูแล้วทำก็บ้าเว้ยไหนกันก็พูดสิ่งที่สิ่งก็กูยืนรีบปูยาบุอาทุกจับบุลูบาร์เลยสิว่าอีเช่นนี้ก็เลยมาก้องจ้ารอปีดูรีทั้งก็ลุงวิยาสีก็เลยอ่ะแค่รีสีละไหนมาเลยคู่เชยมาลูอาเชก็เลยปูปูบีรอมยาลานีบาร์เลยถ้าจังเอ็นยูจีอันนี้เนี่ยไหนกันก็กูยืนรีบปูยาบุจูซายามาพิจารุยาลาเรกูยืนรีบกูมีเพียงยาอันบุษงในยาเลยยี่จีบาร์เลย ยาลาเรกูนี่รู้เป็นปูเรกามาเลยปีเรียนแล้วยังรู้กันนี่สิ่งที่ดูรู้ทั้งยังปูปูก็มาเลยว่าอู้อาการแต่ดูไม่เอาไปเลยแต่สิ่งมูรู้กันเลยจะยังไหนมาเลยแต่จังไอ้นี่เจ้าไหนกันรู้กันสิ่งทุกทีพี่ไทยเนี่ยไอ้นี่อ่ะเป็นลาดิสไหนกันรู้กันสิ่งเนื้อสับพี่บีบีปูนั่นเองกูเอ็นยูจีนี่เนี่ยแต่ยังได้ข้อสงสัยเนี่ยเลือดจูบันเดินมาเลยจะจำเปียกจะจำบ้าขมยา
คุณผู้ชมไม่ทราบมาจากที่ไหนมาพิมพ์มาปีจามีอาศัยเสียงเล่าจ้าลาวิชูซานให้มาเลยเดี๋ยวเรื่องเกี่ยวกับเรื่องเงาปางในปีจงในนี้พิมพ์มาจากตัวราชินีเช่น ฟิวิโกยีหลานในตัวราชินีเป็นจารีอีเมลีพี่ว่าฟิวิมีมาไว้เฟซนามว่ามาลาเปียจีจารีตัวราชินีเมื่อเช้าที่เนี่ยเมื่อเช้าก็สารีกูมีมาบีก้าเป็นจามีอาศัยเสียงงานนี้เพียงจะเปียวารมิเช่ အခုအရင်ဦးဆုံးသောရရှင်ရဲ့မှတ်ချက်တို့လေးနဲ့စာချင်ပါတယ်ကိုအောင်စိုးဆိုတဲ့သောရရှင်ကတော့ VOA အစီအစဉ်တွေကိုနေ့တိုင်းနားဆင်ပါတယ်လို့ဆိုလာပါတယ
်မင်္ဂလာပါ VOA ကိုအမြဲအားပေးလျက်ပါVOA ရဲ့အစီအစဉ်အားလုံးကိုကြိုက်နှစ်တက်ပါတယ် VOA နေ့တိုင်းနားထောင်ဖြစ်ပါရခင်ဗျ VOA ကအခုလိုခက်ခဲကြားကနေတည်င်းနေထုတ်လင်းပေးနေတဲ့အတွက်ကျေးဇူးပါ VOA မှာ Telegram Channel လေးလည်းရကျင်ပါတယ်ခင်ဗ
ျဟုတ်ကဲ့ပါနားဆင်အားပေးတာကျေးဇူးတင်ပါတယ် Telegram လိပ်စာလေးပေးပါဆိုလို့ဒီ Telegram မှာ VOA Burmese လို့ရှာကြည့်ပါအပြာဝမှာဖြူအမှတ်လေးပါရပါမယ်ရှင် VOA မြန်မာပိုင်းစာမျက်နှာလို့ထင်ရအောင်တုလုပ်ထားတဲ့ Telegram စာမျက်နှာရှိလို့အပြာအမှတ်ပါမပါသတိထားစေချင်တာပါနော်လိပ်စာအတိအကျပြောရမယ်ဆိုတော့ t.me/burmesevoanews ဖြစ်ပါတယ်စလုံးပေါင်းက t.me/burmesevoanews အားလုံးတစ်စက်တည်းဖြစ်ပါတယ်ရှင်မြန်မာနိုင်ငံလက်ရှိနိုင်ငံရေးအခြေအနေတွေလူမှုရေးရာကိစ္စအဝဝနဲ့ပတ်သက်ပြီးတော့သောရရှင်တွေကိုယ်ဝိုင်အမြင်တွေကိုလွတ်လွတ်လပ်လပ်ထုတ်ပေါ်ရေးသားလာကြတဲ့အစားတွေကိုလည်းလက်ခံရရှိပါတယ်ဒီထက်မှအခုတလောတနိုင်ငံလုံးရောနိုင်ငံတကာကပါအထူးစောင့်ကြည့်နေရတဲ့သတင်းဖြစ်တဲ့မြန်မာနိုင်ငံအနှံ့မျိုးသင်းတိုက်ပွဲတွေနဲ့ပတ်သက်ပြီးတော့အထူးသဖြင့်လောက်ကင်မျိုးနဲ့ပတ်သက်တဲ့အစားတွေကိုဖော်ပြပေးသွားပါမယ်အခုအရင်တော့တိုက်ပွဲတွေကြောင့်လက်မှတ်အဆက်အသွယ်ပြတ်တောက်ပြီးတော့ဒေသခံတွေလိုအပ်ချက်တွေအတွက်ရေးလာတဲ့စာတွေကိုဖော်ပြပေးစီမားရရှင
်မင်္ဂလာပါ VOE ကျွန်တော်အကူအညီနည်းနဲ့တောင်းမရစေကျွန်တော်တို့ကုတ်ไข่ဟာလာရှိုးမူစေကြားမှာဖြစ်တဲ့အတွက်လမ်းပိတ်ထားရင်အခြေခံအစားအစာရစရာတခြားလမ်းမရှိလို့အရန်ကိုအခက်ကြုံနေပါတယ်အလုပ်တွေမရှိတဲ့အကြာစံတအိတ်2,500ဓာတ်ဆီဒလီတာ2,500ဖြစ်နေပါပြီကျေးဇူးပြုပြီးကုတ်ไข่လာရှိုးကုတ်ไข่မူစေတောင်မော်လန်းကိုဖွင့်ပေးဖို့အတွက်မီဒီယာကတစင်ညီနောင်သုံးဘွဲ့ကိုပြောပေးဖို့တောင်းဆိုပါရစေသူတို့ထုတ်ပြန်ထားတဲ့စာမှာလည်းအဓိကမိန်းလမ်းအကြောင်းပဲပါတဲ့အတွက်တောင်မော်လန်းကိုတော့ဖွင့်ပေးလို့ရမှာပါကျေးဇူးတင်ပါတယ
်ဟုတ်ကဲ့ပါကုတ်ไข่ကရေးလာတဲ့သောရရှင်မှာတိုက်ပွဲတွေနေရာအနှံ့ဖြစ်နေပြီးတော့လမ်းတွေပိတ်ထားတာဖြစ်ပါတယ်လောက်ပိုင်ခွင့်အာဏာရှိတဲ့သူတွေတက်ဆိုင်သူတွေကြားစီခြင်းလို့ပါဆိုလို့စာကိုဖော်ပြပေးလိုက်ပါတယ်နောက်လမ်းပိတ်ထားတာခဏဖြစ်ဖြစ်ဖွင့်ပေးပါလို့ဆိုလာတဲ့သူကတော့လောက်ไก่ကသောရရှင်ဖြစ်ပါတယ်
လောက်ကင်မှာပြိမိနေတဲ့အပြစ်မဲ့ပြည်သူတွေကိုလမ်းလေးဖွင့်ပေးစီချင်ပါတယ်အခက်ခဲမျိုးစုံနဲ့တွားရောက်လောက်ကင်ပြီးတော့ငွေရှာတာပါအခုအနောက်ကမိသားစုတွေမှလည်းတောကမျိုးစုံနဲ့ပူပယ်နေရပါတယ်ညံ့ညံ့လမ်းလေး၃ရက်လောက်ပဲဖြစ်ဖြစ်ဖွင့်ပေးဖို့သတင်းမီဒီယာတွေကတဆင့်အနှူးညွတ်တောင်းဆိုပါတယ်ရှင
်လမ်းတွေပိတ်ထားလို့နေရက်ပြောင်းမရသူတွေစာရေးပြောလာတာပါဒါထက်တော့ရှင်ရဲမင်းအောင်ဖြူကလည်းလောက်ကင်ကအချင်းတွေကိုပဲရေးလာတာပါသူကတင်းတစ်ခုလောက်ပို့ခြင်းလို့ပါတဲ့လောက်ကင်မှာရှိတဲ့ဗမာအလုပ်သမားတွေအစားအသောက်ပြတ်တော့မယ်စံစီအဓိကကျတဲ့အစားအသောက်တွေဝယ်လို့မရတော့ပါဘူးပြန်ပြီးလမ်းလေးဖွင့်ပေးရင်လင်းငါးရက်လောက်ဖွင့်ပေးစီခြင်းနဲ့အကြောင်းတွေမီဒီယာတဆင့်တောင်းဆိုပေးစီခြင်းပါလေရာနဲ့ချီတဲ့မြန်မာအလုပ်သမားတွေပါကျေးဇူးပြုပြီးကူညီပေးပါ Wi-Fi ရတဲ့အကူတရားဆက်သွယ်လာပြီးတော့ဒီစာလေးကိုပို့ခိုင်းလို့ပါဆိုပြီးတော့တော်ရရှင်တရားစာကိုတဆင့်ပို့ပေးလာပါတယ်နောက်ထပ်သောရရှင်မင်းထက်ပိုင်ဆိုတဲ့သောရရှင်ကတော့အခုရှမ်းမြောက်မှာရှိတဲ့တိုက်ပွဲတွေကြောင့်ချင်းရွှေရောပေါဝင်မြို့နယ်ပေါင်းများစွာကစစ်ပေးဆောင်တွေတရုတ်ပြည်ဘက်ကိုရောက်နေပါတယ်။အဲသူတို့ဆက်သွယ်စရာဖုန်းတွေကိုတရုတ်ရဲတွေတရုတ်စစ်သားတွေကတင်ထားတယ်လို့ဧည့်သည်ချင်းကပြန်ပြောပါတယ်။ပြီးတော့စားရတော့ရတာလည်းအဆင်မပြေပါဘူး။ဖုန်းတင်ထားတဲ့အကြောင်းရင်းကိုလည်းမသိရပါဘူး။စစ်ပေးဆောင်ပြည်သူလူထုကိုကူညီပေးဖို့တက်ဆိုင်ရာလူကြီးမင်းများမင်းမြဲပြီးတော့အကူအညီတောင်းပေးစီခြင်းပါတယ်။ကျွန်တော်လောက်ကင်မှာနေပါတယ်နောက်ထပ်သတင်းတွေလည်းပို့ပါဦးမယ်လို့ကိုမင်းထက်ပိုင်းပြောလာပါတယ်ဟုတ်ကဲ့ပါသတင်းတွေထဲမှာတော့ဒီစစ်ဘေးကြောင့်တရုတ်ဘက်ကိုရောက်ရှိနေတဲ့စစ်ဘေးဆောင်မြန်မာပြည်ကသူတွေအတွက်တရုတ်အာဏာပိုင်တွေကူညီပေးထားတယ်လို့ဆိုပါတယ်နော်ဒါကတော့သူတို့အစိုးရဘက်ကထုတ်ပြန်တဲ့သတင်းဖြစ်ပါတယ်ရှင်ဖွင့်လာတဲ့စာတွေကိုဆက်ပြီးတော့ပြောပြပေးပါမယ်ရှင်။လောက်ကင်နဲ့ပတ်သက်တဲ့စာတွေပဲဖြစ်ပါတယ်။အခုဖော်ပြပေးသွားမယ့်စာတွေက online လိမ်လည်မှုလုပ်ငန်းနဲ့နာမည်ဆိုးကြော်ကြတဲ့လောက်ကင်ကအဲ့လိမ်လည်တဲ့အလုပ်တွေလုပ်နေရပါတယ်။ဆိုပြီးရေးလာတဲ့သောရရှင်နေဖြစ်ပါတယ်။အိမ်ပြန်ခြင်းပါတယ်လို့ဆိုလာပါတယ်
။
ကျွန်တော်ပြောချင်တာလေးရှိလို့ပါ privacy အရ fake account နဲ့လာပြောရခြင်းဖြစ်ပါတယ်အခုကျွန်တော်ကလောက်ခိုင်မှာ scammer လုပ်နေပါတယ်တချို့ company မှာ media တွေရဲ့သတင်းတွေကြောင့်ပြန်လွတ်နေပါပြီဒါပေမဲ့နာမည်ကြီး company တွေသာဖြစ်ပါတယ်ကြံနေသေးတဲ့ company အသေးလေးတွေအများကြီးပါကြက်ပြတ် company တွေမှာမြန်မာလုပ်သားတွေမလုပ်ချင်ကြပဲသူတို့ကစာချုပ်နဲ့အတင်းလောက်ခိုင်းတယ်ပြီးတော့အခုလိုအခြေအနေမှာလက်ရှိလုပ်နေတဲ့ company ကပြန်မလွတ်ပါဘူးမီဒီယာတွေပြောပြစေချင်ပါတယ်ကျွန်တော်တို့လည်းအိမ်ပြန်ကျင်နေပါပြီကျေးဇူးပြုပြီးမြန်မြန်ဖော်ထုတ်ပေးပ
ါစုဆိုတဲ့နာမည်ဝဲနဲ့ရေးလာတဲ့သောရရှင်မှာသူကအော်တိုဝါလာဇန်းမှာရေးထားတဲ့စာဖြစ်ပါတယ်အခုတော့ company တွေပြန်လွတ်ချင်တော့မှလမ်းတွေပိတ်နေပြီမလို့ပြန်မရတဲ့အခြေအနေရောက်နေပါတယ်နော်နောက်ထပ်သောရရှင်တယောက်ကလည်းသူလည်းအဲ့လိုမျိုးလောက်ကင်ကကုမ္ပဏီမှာအလုပ်လုပ်တာပါလူငယ်တွေအလုပ်လုပ်မယ်ဆိုပြီးတော့လောက်ကင်ကိုမလာကြပါနဲ့တဲ့
ကျွန်တော်အခုလုပ်နေတဲ့လောက်ကင်မျိုးရဲ့တယောက်ကုမ္ပဏီတစ်ခုမှာမြန်မာတွေတော်တော်များများပိတ်လောင်ခံနေရပါတယ်ကုမ္ပဏီရဲ့နာမည်ကဂွန်ဖာလို့ခေါ်ပါတယ်တိုက်နေတိုက်ဖြူဆိုပြီးလူသိများပါတယ်125 Cycle Carry Gainer ဆိုရင်လောက်ကင်ကလူတိုင်းသိပြီးအခုလည်းနာမည်ဆိုးနဲ့ကြော်ကြားနေပါတယ်မြန်မာဝန်ထမ်းတွေရာကြော်ရှိပါတယ်အလုတ်ထွက်ချင်ရင်လဲရွာငွေ1000ကိုရောချေးတောင်းပါတယ်။တလဇာမရွာငွေ3000ပဲရပါတယ်။သူတို့ကတက်တက်အနိုင်ကျင့်ပြီးမြမတွေကိုညှင်းဆဲနေတာလေ။အလုတ်ချင်ကမနေ့9နာရီခွဲကနေည12နာရီအထိလုတ်ခိုင်းပါတယ်။တော်တော်များများကအေးအေးပြက်ပြီးပင်ပန်းနေကြပါတယ်။အလုတ်မှာစီကန်းချက်တွေလည်းရှိပါတယ်။စီကန်းချက်အတိုင်းမဖြစ်ရင်အပြစ်ပေးတယ်။ပြစ်ဒဏ်တွေကတော့ထိုင်းထလုတ်ခိုင်းတယ်။အချိန်ပိုနောက်ထပ်1နာရီခွဲဆင်းခိုင်းတယ်။ရောင်းငွေ400ဒံကြီးပေးရတယ်အချုပ်ပြောရရင်အလုတ်ထွက်ခြင်းနဲ့မြန်မာတွေအများကြီးပိတ်မိနေပါတယ်ကျေးဇူးပြုပြီး VOA ကနေအများသိအောင်ပြောပြပေးပါလောက်ကင်ကိုလူငယ်တွေငွေလိုခြင်းစိတ်နဲ့အလုတ်လာမလုတ်ကြပါနဲ့လို့ပြောပြခြင်းပါတယ် VOA ဝိုင်းတော်သားများကိုစိတ်နှပြရှင်လန်းချမ်းမြေပါစေ
ဟုတ်ကဲ့ပါဒီသောရရှင်ကလည်းရှမ်းမြောက်တိုက်ပွဲတွေမဆခင်မှာရေးလာတဲ့သောရရှင်ဖြစ်ပါတယ်ဒါကြောင့်မလို့ငွေလိုချင်တဲ့စိတ်နဲ့ဒီမှာလာပြအလုံးမလုံးကြပါနဲ့လို့ပြောချင်ပါတယ်ဆိုပြီးတော့ရေးလာတာပါအခုလောလောဆယ်တော့လမ်းပန်းဆက်သွယ်ရေးတွေလည်းပြတ်တောင်အခြေအနေတွေကလည်းတိုက်ပွဲတွေပြင်းထန်နေတာမလို့အလုံးလာပြီးတော့လုံးမယ်လို့စိတ်ကူးတဲ့သူတွေလည်းလာလို့ရမယ်မထင်ပါဘူးနော်စာရေးပြီးတော့ပြောလာတဲ့အတွက်ကျေးဇူးတင်ပါတယ်သောရရှင်ရဲ့ပေးစာတွေကိုဒီတစ်ပတ်ဒီမှာရက်ချင်ပါတယ်အားလုံးတွေပုံမှန်ကောင်းမွန်အဆင်ပြေတဲ့နေ့ရက်တွေအများဆုံးရောက်ရှိပန်းဆိုင်နိုင်ပါစေလို့ဆန္ဒပြုပါတယ်ရှင်ကျွန်တော်တို့ VOA မြန်မာပိုင်းရဲ့ရုပ်မြင်သံကြားနယ်ရေဒီယိုစီစဉ်တင်ဆက်မှုတွေနဲ့ပတ်သက်ပြီးတော့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ကိုယ်တိုင်တွေ့ကြုံနေရတဲ့ဖြစ်ပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်ပြီးတော့ကိုယ်ပိုင်ချင်းညူစားချက်တွေရင်ဖွင့်စာတွေရေးစင်ကြတယ်ဆိုရင်တော့ကျမတို့ view ကိုစာရေးသားဖို့ဖိတ်ခေါ်ပါရနော်အီးမေးလ်ကနေစာရေးမယ်ဆိုရင် bammi@viewnews.com ကိုမြမပြည်မပေးစာများအစီအစဉ်ဆိုပြီးတော့ရေးသားပေးပို့နိုင်ပါတယ် Facebook အသုံးပြုတဲ့သူတွေအနေနဲ့လည်း view bammi news ဆိုတဲ့ view မြန်မာပိုင်းရဲ့ Facebook စာမျက်နှာကိုတွားပြီးတော့မှတ်ချက်တွေလာပြီးတော့ရေးနိုင်တယ်လို့ view မြန်မာပိုင်း Facebook Messenger ကနေပြောလဲစာရေးပို့လို့ရပါတယ်သောရရှင်နေစီကတုံ့ပြန်အကြံပြုလာမှာတွေကိုစောင့်မျှော်ကြိုးစွနေပါလိမ့်ရှင်မြန်မာနိုင်ငံနဲ့နိုင်ငံတကာကရေးသားပေးပို့လာတဲ့ View မြန်မာဝိုင်းသောရရှင်ရဲ့ဝေဖန်ကြံပေးစာတွေရှင်ဖွင့်စာတွေနဲ့ဒေသချင်းတောင်းလာတွေကိုတနင်္ဂနွေနေ့ညပိုင်းနဲ့တနင်္လာနေ့မနေ့ပိုင်းအချိန်တွေမှာမြန်မာပြည်ကပေးစာများအစီအစဉ်ကနေထုတ်လွှင့်တင်ဆက်ပေးနေပါတယ်။ရေဒီယိုကနေဖန်ယူနားဆင်နိုင်တဲ့အပြင်ရုပ်မြင်သံကြားကနေပြော်လဲထုတ်လွှင့်ပေးနေသလို View မြန်မာဝိုင်း Facebook စာမျက်နှာနဲ့ YouTube စာမျက်နှာတို့ကနေပြော်လဲထုတ်လွှင့်ခြင်းနဲ့တပြိုင်တည်းတိုင်းရိုင်းနားဆင်နိုင်ပါတယ်။ Print ထုတ်ပေးခဲ့ပြီးတဲ့အစီအစဉ်တွေကို Facebook နဲ့ YouTube ပေါ်မှာပြန်ပြီးတော့နားထောင်နိုင်သလို View Internet စာမျက်နှာနဲ့ဖုန်းပေါ်က View App ပြင်မှာလည်းတွားပြီးတော့နားထောင်ကြည့်ရှုနိုင်ပါတယ်။ကျမတို့ရဲ့ VOA app နာမည်က VOA Bambies ဖြစ်ပါတယ်။ကျမတို့ရဲ့ internet စာမျက်နှာလိပ်စာက bambies.voanews.com ဖြစ်ပါတယ်။ကျမအေးသနာကြပါ VOA ကိုလည်းစာရေးကြပါအောင်နော်။သရရှင်တွေအားလုံးဒေးရနေရဲ့ခင်ရှင်ရွှင်လန်းချမ်းမြေကြပါစေရှင
်။နောက်ထပ်ပတ်စဉ်စီစဉ်တစ်ခုတက်ဆက်ပြပါမယ်။ဆက်စင်ရေးတစ်တုံညာနှစ်ခွန်ရှင်ကောင်းနေတဲ့ဒီရှမ်းပြည်နယ်မြောက်ပိုင်းတွင်တရုတ်နိုင်ငံရဲ့ဒီနီမြုပ်နှံထားတဲ့စီမံကိန်းနေဆက်ကုံသွေးရေးနဲ့ဆက်ဆက်အခြေအနေတွေအကြောင်းမြင်းငွေးကြံမှတ်ဆွေးမှာရှုစားနိုင်ပါတယ်ခင
် စ်စင်ရဲ့တက်တုံညာနှစ်ကောင်အစဉ်ကောင်းလာတာနဲ့ဗျာဆမ်းမြောက်ကတရုတ်ရင်းနှီးမြှုပ်နှံမှုတွေပေါ်ရိုက်ခတ်မှုတွေလည်းရှိလာပါတယ်ပထမဆုံးနှစ်နိုင်ငံနယ်စပ်ကုန်သွယ်ရေးရဲ့97ရာခိုင်နှုန်းရှိတဲ့ကုန်သွယ်မှုရပ်ဆိုင်းသွားပါတယ်မူဆယ်ချင်းရွှေဟော်ကုန်သွယ်ရေးစခန်းတွေလက်ပတ်မှုရပ်ဆိုင်းသွားတာကြောင့်ပါချင်းရွှေဟော်နန်ခမ်းနဲ့ကျူကုတ်ပန်ဆိုင်ကိုလည်းညီနောင်မဟာမိတ်တွေကတင်ခဲ့ပါတယ်အဲ့ဒီနေရာတွေမှာနယ်စပ်စီးပွားရေးပူးပေါင်းဆောင်ရွက်မှုစုံတွေတည်ဆောက်ဖို့လည်းရှိနေတာပါအခြားစီမံကိန်းတွေရှိနေတဲ့နေရာ9ခုတက်မှလည်းတစ်စိတ်တစ်ပိုင်းထိန်းချုပ်ခံခဲ့ရပါတယ်။ဒီထဲမှာတရုတ်မြန်မာစီးပွားရေးစင်ညာ CMEC ရောက်ကစီမံကိန်းတွေလည်းပါပါတယ်။လမ်းချမ်းမဲခေါင်စီမံ LMC နဲ့ကုန်းတွင်းရေချောင်းစင်ညာတဲ့ ILSDC လို့နဲ့ဆက်ဆက်တာတွေလည်းပါပါတယ်။မြန်မာနိုင်ငံမှာရှိနေတဲ့တရုတ်ရင်းနှီးမြှုပ်နှံမှုတွေရဲ့ထက်ဝက်နေပါရှမ်းပြည်နယ်မြောက်ပိုင်းဒေသမှာရှိနေပါတယ်။စစ်စင်ရေးတစ်တုံညာနှစ်ကောင်ဟာတရုတ်နိုင်ငံရဲ့ရင်းနှီးမြှုပ်နှံမှုတွေပေါ်တက်ရောက်မှုကြီးခဲ့ပါတယ်။မြန်မာတနိုင်ငံလုံးမှာ CMEC စီမံကိန်း23ခုရှိပါတယ်။၅ခုကရှမ်းမြောက်ဒေသမှာရှိနေပြီးတန်ဖိုးအဖြစ်အမေရိကန်ဒေါ်လာ 13.3 ဘီလီယံအထိရှိပါတယ်။အခြားတရုတ်စီမံကိန်း3ခုထပ်ရှိနေပြီးတန်ဖိုးအမေရိကန်ဒေါ်လာ 3.64 ဘီလီယံပါအဲ့ဒီနှစ်ခုပေါင်းရင်အမေရိကန်ဒေါ်လာ 16.65 ဘီလီယံတန်ကြီးရှိပါတယ်တနိုင်ငံလုံးမှာရှိတဲ့ CMEC စီမံကိန်း23ခုတန်ဖိုးနဲ့ရှင်ရင်ထပ်ဝင်နေပါပါပဲကုန်သွယ်မှုရပ်ဆိုင်သွားတဲ့မူဆယ်နဲ့ချင်းရွှေဟော်နယ်စပ်ကိန်းနှစ်ခုရဲ့တရက်ကုန်သွယ်မှုကအမေရိကန်ဒေါ်လာ6,000နေပါရှိပါတယ်။မူဆယ်နယ်စပ်စခန်းရဲ့တရက်ဖြန်းများကုန်သွယ်မှုကအမေရိကန်ဒေါ်လာ8,000ကျော်ပါတယ်။ဒီထက်မှာတရုတ်ဘက်ကတင်ပို့မှုတန်ဖိုးကအမေရိကန်ဒေါ်လာ6,000ကျော်ရှိပါတယ်။ချင်းရွှေဟော်မှာတော့တရက်ဖြန်းများကုန်သွယ်မှုအမေရိကန်ဒေါ်လာ 1,580 ရှိပါတယ်။အနာသိန်းအလောနိုင်ငံတကာနဲ့ကုန်သွယ်မှုကတစ်လကိုဖြန်းပြအမေရိကန်ဒေါ်လာ 2.6 ဘီလီယံကျော်ပါတယ်။ဒီထဲကဆယ်ရာခိုင်နှုန်းနီးပါးဟာမူဆယ်နဲ့ချင်းရွှေဟော်ကလာတဲ့ကုန်သွယ်မှုတွေဖြစ်ပါတယ်။စစ်စင်ရေးတည်တုံညာနှစ်ခေါင်ဟာလက်ဆက်ကုန်သွယ်မှုနဲ့ကုန်စည်စည်းစင်းမှုတွေကိုပါရပ်တန့်စေရတာကြောင့်ကုန်သွယ်တွေသာမကစားသုံးသူတွေပါအခက်ကြုံလာနိုင်ပါတယ်။ကုန်စည်စည်းပြတ်လတ်မှုတွေနဲ့ကုန်စည်နှုန်းကြီးမြင့်တာတွေဆက်ပြီးဖြစ်လာနိုင်ပါတယ်။စခိုင်းပြည်နယ်နဲ့ချင်းပြည်နယ်ကတိုက်ပွဲတွေကလည်းလက်ဆက်ကုန်သွယ်ရေးတွေပေါ်ရိုက်ခတ်နေအောင်မှာပါပဲ။လက်ရှိအချိန်ထိတော့တရုတ်နိုင်ငံဘက်ကပြောယူပြောဆင်တွေကိုပဲဆက်ပြောနေပါတယ်။အပြည့်အကြအဖို့လက်ဆက်လုံခြုံရေးနဲ့တည်ငြိမ်ရေးကိုအမှတ်ကန်ချက်ပေးဖို့စတဲ့ကိစ္စတွေပါပဲ။လက်ဆက်ဖြတ်ကျော်ရေးနဲ့ပိုက်လိုင်းနဲ့ပတ်သက်ပြီးမှတ်ချက်ပေးရတော့ရှိရပါတယ်။ရေးနဲ့ပိုက်လိုင်းဟာနှစ်နိုင်ငံကြားအရေးပါပြီးထိတိုက်မှုမရှိသေးဘူးလို့ပြောထားတာပါ။
ဒီနေ့ဖို့နောက်ဆုံးဒီအပတ်စဉ်အစီအစဉ်တစ်ခုတင်ဆက်ပေးပါမယ်ဂျပန်နိုင်ငံမှာကလေးသင်ငယ်လူငယ်တွေအရွယ်ရောက်တဲ့ဘွဲတော်ကျင်းပမဲ့စားခူးရီကြောင်တွေအရွယ်ရောက်တဲ့ဘွဲတော်ကျင်းပတာခက်ဆားနေပါတယ်ဒီလိုမျိုးကဘာတော်အထူးကြားသတင်းတွေကိုကိုညင်းညာနဲ့မခင်ဖြူထူးတို့တင်ဆက်ထားပါတယ
်အမေရိကန်ပြည်တော်စုနယူးယောက်မြို့ကခွဲစိတ်ကူဆရာဝန်တွေဟာကဘာပထမဦးဆုံးမျက်လုံးတစ်စုံလုံးအစားချိုးလဲလှယ်တဲ့ခွဲစိတ်ကူတာမှုကိုအောက်အောင်မြင်မြင်ပြုလုပ်နိုင်ခဲ့ပါတယ်လူနာအနေနဲ့အမင်းအာယုံပြန်မရသေးပေမဲ့လို့ဒီခွဲစိတ်မှုကိုကြီးမားတဲ့အပြောင်းလဲဖြစ်တဲ့အောင်မြင်မှုအဖြစ်မှတ်ယူကြပါရစေ။အကြောင်းကတော့အစားထိုးထားတဲ့မျိုးလုံးမှရှိတဲ့သွေးကြောတွေမှာသွေးတွေကောင်းကောင်းမွန်မွန်လည်ပတ်နေပြီးအမင်းအာယုံပြန်ရလာနိုင်တယ်ဆိုပြီးခွဲစိတ်ပေးခဲ့တဲ့နယူးယောက်တပ်သူက၎င်းစင်းုံကျန်းမာရေးအဖွဲ့ကပြောပါရစေ။အခုလိုမျက်လုံးအစားထိုးခွဲစိတ်မှုကိုလွန်ခဲ့တဲ့6လကပြုလုပ်ခဲ့တာဖြစ်ပြီးတော့မျက်နှာတစ်စိတ်တစ်ပိုင်းအစားထိုးခွဲစိတ်မှုအတွင်းမှာတခါတည်းခွဲစိတ်ခဲ့ကြတာပါခွဲစိတ်မှုခံယူခဲ့တဲ့သူလူနာကတော့အသက်46နှစ်အရွယ်အေရွန်ဂျိမ်းစ်ဆိုသူဖြစ်ပြီးသူဟာဘိုးအားဖြင့်တက်လိုက်ပြီးဘဲဘက်မျက်လုံးတစ်ချမ်းလုံးပျက်စီးသွားခဲ့တာပါခွဲစိတ်မှုဟာ21နာရီကြာခဲ့ပြီးတော့မျက်လုံးတစ်စုံလုံးအစားထိုးမှုကိုတော့ကြည့်ကောင်းစီဖို့အတွက်ထည့်သွင်းခဲ့တာပါဒီမျက်လုံးတစ်စုံလုံးအစားထိုးခွဲစိတ်မှုရဲ့ရည်ရွယ်ချက်ကတော့ဤပညာအရလှုပ်ဆောင်နိုင်ခြင်းရှိမရှိစက်သက်ခဲ့တာဖြစ်ပြီးအမြင်အာရုံပြန်ရတဲ့ဆိုရင်တော့အကောင်းဆုံးဖြစ်တယ်လို့ဆရာဝန်အနေနဲ့လည်းမျှော်လင့်နေကြပါရဲ့ရှင်
။က လေးမွေးဖွားနှုန်းကျဆင်းနေတဲ့ဂျပန်နိုင်ငံမှာကလေးတငယ်လူငယ်တွေအရွယ်ရောက်တဲ့ပွဲတော်ကျင်းပမယ့်အစားခွေးရီကြောင်တွေအရွယ်ရောက်တဲ့ပွဲတော်ကျင်းပတာခေတ်စားနေပါတယ်ဒီလိုပွဲမျိုးကိုပြီးခဲ့တဲ့အပတ်ကရှီဘာအီနုခွေးကလေးတွေကိုကီမိုနိုဝတ်ဆင်ပြီးခွေးကလေးတွေအရွယ်ရောက်တဲ့ပွဲရှီချီကိုဆန်ပွဲကိုဖျားเจ้าတခုမှကျင်းပခဲ့ပါတယ်အခုလိုရှီချီကိုဆန်ပွဲတွေဟာပိုင်ရှင်တွေအနေနဲ့သူတို့ရဲ့တလိမ့်ဆန်တွေကျမ်းမာပျော်ရွှင်စေဖို့ဆူတောင်းပေးတာပါဂျပန်ရိုးရာဒလိထုံးစံမှာတော့မိဘတွေဟာသူတို့ကလေးတွေအသက်3နှစ်5နှစ်နဲ့9နှစ်အရွယ်ရောက်တဲ့အခါဒေသဆိုင်ရာဖျားရှိခိုးเจ้าတွေကိုခေါ်သွားပြီးကြီးပွားချမ်းသာဖို့ဆူတောင်းကြတာပါအခုလိုခွေးတွေအတွက်ပွဲကျင်းပပေးခဲ့တဲ့ဇာမားဖျားရှိခိုးเจ้าဟာ600စုနှစ်ခရဲကစတင်တည်ထောင်ခဲ့တာဖြစ်ပြီးတော့တလိမ့်ဆန်လေးတွေအတွက်2012ခုနှစ်ခရဲကစတင်ဆူတောင်းပေးခဲ့တာပါဒီနှစ်မှာတော့ခွေးကလေးအကောင့်120ကိုဆူတောင်းပေးခဲ့ပြီးကလေးမွေးနှုန်း9နှစ်ဆက်တိုက်ကြာဆင်းနေတဲ့ဂျပန်နိုင်ငံမှာရှေ့လျှောက်လဲဒီလိုခွေးရည်အတွက်ကပိုပြီးတိုးလာဖို့ရှိနေပါတယ်ခင်ဗျာ
အိန္ဒိယနိုင်ငံမဒ္ယပရာဒေ့ရှ်ပြည်နယ်မှာဒေသခံဟိန္ဒူရိုးရာတစ်ခုဖြစ်တဲ့လောဟာနင်းခံတဲ့ပွဲပြီးခဲ့တဲ့သတင်းပတ်တွင်ကကျင်းပခဲ့ပါတယ်။ဟိန္ဒူရိုးရာဒီဝါလီပွဲအပြီးမှာကျင်းပတဲ့ဒီပွဲမှာဒေသခံတွေဟာသူတို့ရဲ့ဆုတောင်းလေးပြည့်စုံဖို့လောဟာတွေရဲ့အနှင်းကိုခံကြတာပါ။ဒေသခံတွေကတော့ဒါဟာအယူသီးတာမဟုတ်ဘူးလို့မြင်ကြပါတယ်။နွားကိုအမျက်တနိုးထားကိုးကွယ်တဲ့ဒေသခံတွေအနေနဲ့အခုလိုယုံကြည်မှုနဲ့အနှင်းခံချိန်မှာဒဏ်ရာရတာမျိုးလည်းမရှိဘူးလို့ပြောဆိုကြပါတယ်။ဟိန္ဒူရိုးရာနွားကိုဖျားသခင်နဲ့နှိုင်းရှင်ကိုးကွယ်ကြတာဖြစ်ပြီးကမ္ဘာမြေကြီးကိုကိုးစားပြုတာဖြစ်တယ်လို့ကောင်းမွန်မှုတွေအားလုံးကိုကိုးစားပြုတာလည်းဖြစ်ပါရဲ့ရှင
်ကမ္ဘောဒီးယားနိုင်ငံဖနွန်ပင်မြို့မှာအမှုပညာရှင်တယောက်ဟာစပိန်နဲ့စိုက်ခဲ့တရားအဟောင်းတွေကိုသုံးပြီးရုပ်ထုကြီးတွေဖန်တီးနေပါတယ်မင်းတဖီဆိုသူအမှုပညာရှင်တဦးဟာစပိန်နဲ့စိုက်ခဲ့တရားအဟောင်းအခု900လောက်ကိုသုံးပြီးအမြင့်ရှစ်ပေရှိတဲ့ကင်းကောင်ယုတ်ကြီးကိုဖန်တီးလိုက်တာပါဒီအယုတ်ကိုဖန်တီးဖို့အတွက်အကူ2ယောက်နဲ့အတူအချိန်5ဘက်ယူဖန်တီးခဲ့ရတာပါသူဟာဖနွိုင်းမေမျိုးကအမှုပညာသင်တန်းကျောင်းမှာပညာစီးပူးခဲ့ပြီးတော့အခုလိုတရားတွေကိုအမှုပညာရုပ်ထုတွေအဖြစ်ဖန်တီးနေတာ4နှစ်ရှိနေပါပြီသူရဲ့လက်ရာတွေထဲမှာကင်းကောင်ရုပ်ထုတွေအပြင်စင်ချင်းသိမွေဟောက်နဲ့ဂလုံရုပ်တွေလည်းပါဝင်ပါတယ်ဒီလိုရုပ်ထုတွေဖန်တီးဖို့အတွက်ဒါယာအဟောင်းတွေကိုသုံးရတဲ့ရည်ရွယ်ချက်ကပတ်ဝန်းကျင်ညဉ့်ဉန်းမှုကိုလျှော့ချနိုင်စေဖို့ဖြစ်ပါတယ်သူ့လိုမျိုးတခြားသူတွေကိုလည်းပတ်ဝန်းကျင်ညဉ့်ဉန်းမှုကိုလျှော့ချနိုင်ဖို့အတွက်လိုက်လှုပ်လာဖို့ကိုလည်းတစ်ဖိကမျှော်လင့်ပါတယ်ရုပ်ထုတစ်ခုရဲ့ရွယ်စားပေါ်မူတည်ပြီးတရုတ်ကိုဒေါ်လာ2000ကနေ3000ကျသင့်မှာဖြစ်ပြီးတော့ကင်းကောင်လိုမျိုးအယုတ်ဆိုရင်တော့ဒေါ်လာ3000လောက်ကျသင့်မှာပါခင်ဗျာ
ကျွန်တော် view မြန်မာပိုင်းကိုဆက်သွယ်လို့ရင်တော့ email address က burmese@viewnews.com ဖြစ်ပါတယ်။ဝေဘာအကြံပြုချက်တွေကိုကျူးစွာပါတယ်။နိုဝင်ဘာလ20ရက်နေ့တနင်္လာနေ့မနက်ပိုင်းထုတ်လွှင့်ချက်တွေကိုကြားခင်ညနာမှာဖြစ်ပါတယ်။အခုတော့ကြံနေတဲ့ချိန်ပြတ်မှာတော့သတင်းအချင်းချုပ်ကိုတင်ဆက်ပေးပါမယ်ခင်ဗျာ။ဂါဇာမှာရှိတဲ့ရှီဖာဆေးရုံအောက်မှာမြေအောက်လှိုင်ကောင်းတွေတွေ့တယ်ဆိုပြီးတော့ Israel စစ်တပ်ကတနင်္လာနေ့ကပြောဆိုပါတယ်။ဆေးရုံရဲ့အောက်10မီတာအနက်မှာ55မီတာရှိတဲ့လှိုင်ကောင်းကို Israel တပ်တွေကတွေ့ရှိခဲ့တာလို့ကြေညာချက်မှာဖော်ပြထားပါတယ်။ဒီလှိုင်ကောင်းရဲ့အဆုံးမှာတော့ပောက်ကွဲဒဏ်ခံနိုင်တဲ့တကားရှိနေတယ်လို့လည်းကြေညာချက်မှာပြောဆိုထားပါတယ်။ပါလက်စတိုင်းအာဏာပိုင်ဖွဲ့နဲ့မွတ်စလင်အများစု၄နိုင်ငံကနိုင်ငံကြီးဝန်ကြီးတွေဟာတနင်္လာနေ့နဲ့အင်ကာနေ့တွေမှာတရုတ်နိုင်ငံကိုလက်ရောက်ကြလိမ့်မယ်ဆိုပြီးတော့တရုတ်နိုင်ငံကကြေညာထားပါတယ်။ Saudi Arabia, Jordan, Egypt နဲ့ Indonesia နိုင်ငံကနိုင်ငံကြီးဝန်ကြီးတွေအပြင် Islam ပူးပေါင်းဆောင်ရည်ဖွဲ့အတွင်းမှုချုပ်လည်းပါဝင်မှာဖြစ်တယ်လို့တရုတ်နိုင်ငံကပြောပါတယ်။လက်ရှိဒီ Palestine Israel ပြည်ပခပြည်ညင်းရေးအရသာတွေကာကွယ်ရေးနဲ့ Palestine ပြည်ထနာတရားမျှတစွာဖြည့်ရှင်းနိုင်ရေးကိုရှေ့ရှုပြီးတော့ဒီခီးစဉ်အတွက်မှာတရုတ်နိုင်ငံဟာ Arab နဲ့ Islamic တိုင်းပြည်တွေကနိုင်ငံကြီးဝန်ကြီးတွေပူးတွဲကူညီအဖွဲ့တွေနဲ့နက်နက်ရှိုင်းရှိုင်းဆွေးနွေးပေါင်းဆက်ညှိနှိုင်းမှာဖြစ်တယ်ဆိုပြီးတော့တနင်္လာနေ့နေ့မှာတရုတ်နိုင်ငံကြီးဝန်ကြီးဌာနပြောရေးဆိုခွင့်ရှိသူ Morning ကကြေညာချက်မှာပြောဆိုထားပါတယ်ခင်ဗျာကျွန်တော်ဒီနေ့အတွက်နောက်ဆုံးရသတင်းအချင်းချုပ်ကိုတင်ဆက်ပေးကြတာဖြစ်ပါတယ် View မြန်မာပိုင်းရဲ့ဒီမနေ့အစီအစဉ်တွေကတော့ဆုံးသက်ပါပြီဒီမနေ့အစီအစဉ်ထုတ်လို့ရမှုကနန်းလောင်ဖြစ်ပါတယ်နိုဝင်ဘာလ20ရက်နေ့တနင်္လာနေ့မနက်ခင်းရေဒီယိုစီစဉ်တွေကိုလိုင်းဒိုမီတာ32လိုင်းဒိုမီတာ49နဲ့လိုင်းလံမီတာ190တို့ကနေပြီးတော့ဓာတ်ရိုက်ထုတ်လွှင့်ပေးကြတာဖြစ်ပါတယ်ခင်ဗျာ VOA ကိုနားဆင်ကြည့်ရှုအားပေးကြတဲ့အတွက်အထူးပဲကျေးဇူးတင်ပါတယ်မြန်မာပြည်သူပြည်သားအားလုံးလူဝါဆန္ဒပြည့်ဝကြပါစေခင်ဗျာကျွန်တော်သားညို့ဦးပါ